ဒီကနေ့နောက်ဆုံးတဲ့အပြီးနော်ခန္ဓာငါးပါးသိကြကနာလေးမှာခန္ဓာငါးပါးဖွဲ့ပြီးရှုရမယ်သဘောဖြစ်ပါတယ်ငံကမထမ်းပြန်ကြည့်ပြီးရှုရမယ်နော်အဲဒီရှုခဲ့ပြီလို့ရှိရင်ဒါပြိဿသမုပ္ပါအသုတ္တဖြစ်ပိစမဏီလို့သတ်မှတ်ထားတဲ့နည်းရအကြောင်းတရားအကြောင်းတည်းစုအကျိုးတည်းစုထားပြီးရှုတဲ့ဤစနစ်ပဲနောက်တနည်းရှုခဲ့တခုတော့ရှိသေးတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်တင်္ခါရဖြစ်တင်္ခါရဖြစ်ခြင်းကြောင့်ဝิญဉ္ဇဉ်ဖြစ်သတိဖြစ်ပြိဿသမုပ္ပါနည်းနဲ့အဖြစ်တည်းလည်းရှိတယ်။ဝိဇ္ဇာချုပ်ခြင်းကြောင့်တင်္ခါရချုပ်ရင်တင်္ခါရချုပ်ခြင်းကြောင့်ဝิญဉ္ဇဉ်ချုပ်ရင်သတိဖြစ်အချုပ်တည်းလည်းရှိတယ်။အဖြစ်နဲ့အချုပ်နှစ်ခုတွဲပြီးတော့ဝိဇ္ဇာဖြစ်ခြင်းကြောင့်တင်္ခါရဖြစ်ဝိဇ္ဇာချုပ်ခြင်းကြောင့်တင်္ခါရချုပ်ဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စတင်္ခါရလည်းဖြစ်ဖြစ်အနိစ္စသတိဖြစ်ပြိဿသမုပ္ပါပရမနည်းနဲ့လည်းအကြောင်းအကျိုးဆက်ဆက်ပြီးဒီဖြစ်ဖြစ်သမှုတရားသဘောဝင်ရသဘောသမှုတရားဝင်ရသဘောတွေကိုရှုပွားနိုင်ပါတယ်အဲဒီလိုရှုတဲ့အပိုင်းမှာဒီလိုရှုွက်ရှုခြင်းကြောင့်ဘာအကျိုးထုတ်လဲလို့ဒီလိုတော့မေးစရာရှိနော်အဲဒီတော့ဒီရှုွက်ကအကျိုးထုတ်ပုံနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမေအထကရာဒုတိယတွဲဇဘယေ926 920ကိုစသည်လို့မှာဖော်ပြထားပါတယ်ဒီအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသတိဖြင့်ဒီလိုရှုွက်ကိုတော့ဝိဇ္ဇာတော်ဥဒိယဒသနာလို့ခေါ်ပါတယ်အကြောင်းတရားအဖြစ်အဖြစ်ရှုနည်းအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤသဏ္ဍာန်ချုပ်ခြင်းကြောင့်ယုတ်ချုပ်ဤသတိဖြင့်ဒီလိုရှုတဲ့ရှုွက်ကိုတော့ဝိဇ္ဇာတော်ဝရဒသနာအကြောင်းတရားအဖြစ်အချုပ်ရှုနည်းအပြည့်ရှုနည်းလို့ခေါ်ပါတယ်ဒါတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤအဲ့ဒီလိုရှုတဲ့ရှုဘက်ကတော့ပြည့်စည်ရတော့ဥရိယပြအတ္တနာအကြောင်းအဖြစ်ဖြစ်ဖြစ်ရှုနည်းလို့ဒီလိုခေါ်ပါတယ်နော်နောက်တစ်ခုအဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စဆိုတာအဲ့ဒီရှုဘက်ကတော့ခန္ဓာတော့ဥရိယပြအတ္တနာလို့ခန္ဓာအဖြစ်ဖြစ်ဖြစ်ရှုနည်းဒီလိုနှစ်မျိုးရှိတယ်အဲ့ဒီမှာအဖြစ်တတ်တဲ့ရှုတာတစ်ခုအချုပ်တဲ့ရှုတာတခုဖြစ်ချုပ်တွဲရှုတာတနည်းအားဖြင့်ဖြစ်ပြတွဲရှုတာတခုဆိုသုံးခုရှိနော်အဲ့ဒီလိုရှုတဲ့အပိုင်းမှာဒီလိုရှုလိုက်ခြင်းတော့ဘာထူးတယ်လို့မေးစရာရှိနော်ဣဇာတေဝပစ္စယတောခေဘခန္ဓာတောသံတွေ့တာဥဒိယပြံပတ္တတောပစ္စယတောဥဒိယတတနေနသမုဒိယသေသံပကတံဟောတိကနကဝါဘောဓတောဣတိဧဝံဤသို့လင်အတ္တထောယောဂဝသရပုဂ္ဂိုလ်တိအန္တံဒုယောကဝသရာပုဂ္ဂိုလ်ရဲ့အတိညာနဲ့ပြည့်စုံသောဒီဘအကြောင်းတရားအခင်၎င်းခန္ဓာတောသခန္ဓာအခင်၎င်းတွေ့တဲ့နှမျိုးနှစ်စားနှစ်ပါးအပြားအခင်ဥဒိယပြန်ဖြစ်မှုပြမှုဥဒိယပြရသဘောကိုပတ္တတော်ရှုမြင်ကလေးရှိသောဝါရှုမြင်၍နေသောအတ္တထုယောကဝသရာပုဂ္ဂိုလ်ဤတဏ္ဍာ၌ပြည့်စုံသောဥဒိယတတနေနအကြောင်းတရားအခင်ဖြစ်မှုကိုရှုမြင်ခြင်းကြောင့်တဏ္ဍကဝဘုဒ္ဓတော်တည့်ရင်ဖြစ်ပေါ်စေတတ်တဲ့တဏ္ဍကအကြောင်းတရားကိုထိုးသွင်း၍အတိမြင်နေခြင်းကြောင့်သမုဒယသစ္စာသမုဒယသစ္စာတရားဒီပါကတံထင်ရှားလာသည်ဟောဒီဖြစ်၏။ဟောဒီခါကျမှသမုဒယသစ္စာထင်ရှားလာ။သစ္စာလေးပါးမသိရင်မခုနိဗ္ဗာန်ရမလား။မရဘူးနော်။ယောဟိဘိက္ခဝေအေဟံဝတ္တယအဟံဒုက္ခရိယသစ္စာယထာဘုဒ္ဓနာဘိသမိစ္ဆဒုက္ခသမုဒယရိယသစ္စာယထာဘုဒ္ဓနာဘိသမိစ္ဆဒုက္ခနိရောဓရိယသစ္စာယထာဘုဒ္ဓနာဗိသမိစ္ဆဒုက္ခနိရောဓဂမိနေပတိပဒရိယသစ္စာယထာဘုဒ္ဓနာဗိသမိစ္ဆသမ္မာဒုက္ခတန္တကရိတမိတိနိဒံဌာနဝိသတိဟောသစ္စာတန်ရုပ်ပါဠိတော်ဘုဒ္ဓဂရတုတ်တန်စတဲ့ထိုတုတ်တန်ဒီမှာဘုရားဟောထားတယ်နော်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမကသစ္စာခေါ်တဲ့သစ္စာလေးပါးကိုဟောတိုင်းမှန်စွာညာနဲ့တွဲဖို့မတည်ပဲဒုက္ခကိုအောင်လုံးမယ်လို့ပုဂ္ဂိုလ်တို့ကလာပြောရင်သောပုဂ္ဂိုလ်ရဲ့ပြောပြချက်ဒီဖြစ်နိုင်မလားမဖြစ်နိုင်ဘူးလို့ဘုရားအတိအကျဟောထားပါတယ်နော်ဒါကြောင့်ဒုက္ခသံဃာဝစီဒုက္ခကြီးကုန်ခန်းကျင်နေတဲ့သူတော်ကောင်းတို့အခုသစ္စာလေးပါးသိဖို့မလိုဘူးလားလိုနေတယ်အဲ့ဒီလိုတဲ့အတွက်ဒီလောကီဘိုင်းဝိပဿနာဘိုင်းမှာသမုဒယသစ္စာဘယ်ခါမှသင်ချတယ်ပစ္စယတော့ဥရိယတတနာအကြောင်းတရားအဖြစ်ဖြစ်မှုကိုရှုတဲ့အခါမှာတည့်ရဖြစ်ဖို့သိတတ်တဲ့ဇနကအကြောင်းတရားကြီးသင်ချလာတဲ့အတွက်ကြောင့်သမုဒယသစ္စာသင်ချလာပါတယ်လို့ပြောပစ္စယတဥရိယတဒနာကပါလေ ဝိဒါဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်အကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသတ္တဝိတိချုပ်ကပ်အဲ့ဒီဖြစ်မှုအကြောင်းတရားထင်ရှားဖြစ်လို့အကြောင်းတရားထင်ရှားဖြစ်ပေါ်ပုံကိုရှုမြင်ခဲ့ရင်ဖြစ်ပြတော့ဥဒိယတဒနာအကြောင်းအပြင်အဖြစ်ကိုရှုနည်းအဲ့ဒီလိုရှုခဲ့ရင်ဒီယုတ်တဲ့ဒီနာနေကိုတည့်ရဖြစ်ပေါ်စေတတ်တဲ့သဏ္ဍာန်အကြောင်းတရားတွေကိုဉာဏ်နဲ့ထွန်းပေါက်သိနေတဲ့အတွက်ကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်ရဲ့အသိဉာဏ်မှာသမှုရာသစ္စာထင်ရှားလာပြီ။နောက်တစ်ခုခဏတော်ဥဒိယတဒနေနာဒုက္ခသစ္စာပကတဟောတိဇာတိဒုက္ခဝဘောဓတော်ခဏတော်ခဏအားဖြင့်ဥဒိယတဒနေနာဖြစ်မှုကိုရှုမြင်ခြင်းဖြင့်ဇာတိဒုက္ခဝဘောဓတော်ဇာတိဒုက္ခကိုထိုးထွင်းရည်မြင်ခြင်းကြောင့်ဒုက္ခသစ္စာဒုက္ခသစ္စာတရားဒီပါကတံထင်ရှားလာသည်ဟောတိဖြစ်၏ခဏအားဖြင့်ဖြစ်မှုကိုရှုဘယ်လိုရှုလဲခဏကအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်၊ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်၊ကမ္မဇယုတ်တို့ဤဖြစ်ခြင်းသဘော။ကမ္မဇယုတ်တို့ရဲ့နိဗ္ဗာန်လက္ခဏာကိုဖြစ်မှုရေးကိုသက်သက်ရှု။ခုနကဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်သက်သက်ဖြစ်ရှုတာကအကြောင်းတရားအဖြစ်ဖြစ်မှုကိုရှု။ကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောဆိုပြီးတော့အဲ့ဖြစ်ခြင်းသဘောလေးကိုမြင်အောင်နှံ့ကြည့်တာကခဏအဖြစ်ဖြစ်မှုကိုရှု။အဲ့ဒီလိုခဏအဖြစ်ဖြစ်မှုကိုမြင်အောင်နှံ့ရှုနိုင်တဲ့ယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်မှာဇာတိဒုက္ခကိုဉာဏ်နဲ့ထွန်းဖောက်သိနေတဲ့အတွက်ကြောင့်ဒုက္ခသစ္စာတရားထင်ရှားလာတယ်။ဘုရားရှင်ကဟောဓမ္မစင်္ကြန်စတဲ့ထိုလိုဒေသနာတွေမှာဇာတိပြီးဒုက္ခသတ္တိဖြင့်ဇာတိတဘောကိုလည်းဒုက္ခလို့ဟောထားတယ်။ဇာတိဆိုတာကလည်းဒီယုတ်တည်ဒီနန်းလေးရဲ့ထင်ရှားဖြစ်ပေါ်လာမှုကိုဇာတိလို့ခေါ်တယ်။ဒါကြောင့်အဲ့ဒီဇာတိကိုဇာတိဒုက္ခကိုထိုးထွင်းသိနေတဲ့အတွက်ကြောင့်ဒုက္ခသစ္စာတရားထိုပုဂ္ဂိုလ်တန်တမှထင်ရှားလာတယ်။ဖြစ်ချက်နော်နောက်တစ်ခုပစ္စယတောဝယတတနေနာနိရောဓသစ္စာဘဂတဟောတိပစ္စယနုဘတိနာပစ္စယဝေတံနုဘတဝါဘောဓတောပစ္စယတောအကြောင်းတရားအဖြစ်ဝယတတနေနာထုံမှုကိုရှုမြင်ခြင်းဖြင့်နိရောဓသစ္စာနိရောဓသစ္စာတရားဒီဘဂတံထင်ရှားလာသည်ဟောတိဖြစ်၏နိရောဓသစ္စာတရားထင်ရှားလာအကြောင်းတရားအဖြစ်ထုံမှုကိုလမ်းပြီးရှုလိုက်တဲ့အတွက်နိရောဓသစ္စာတရားထင်ရှားလာမယ်ဘာဖြစ်လို့လဲပစ္စယနုပါဒေနအကြောင်းတရားဤထင်ရှားမဖြစ်ပေါ်ခြင်းကြောင့်ပစ္စယဝတ္တအကြောင်းတရားရှိတဲ့အကျိုးတရားဤအနုပါဒဝဘောဓတော်မဖြစ်ခြင်းကိုညံ့ပြင်းထိုးထွင်းသိနိုင်ခြင်းကြောင့်ဒီအကြောင်းတရားဒီထင်ရှားဖြစ်မှုမရှိတဲ့အခါမှာအကြောင်းတရားရှိမှဖြစ်နိုင်တဲ့အကျိုးတရားတို့ရဲ့မဖြစ်ခြင်းတဘောကိုညံ့နဲ့ထိုးထွင်းပြီးသိနေတယ်။အဲ့ဒီလိုသိနေတဲ့အတွက်ကြောင့်ဒီအခါမှာဏိရောဓတဘောကိုဏိရောဓသစ္စာကိုသွန်မြင်ပါလေ။ဒီတော့အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ဆိုပြီးဘယ်ချင်းကမှအဝိဇ္ဇာချုပ်လဲ။ဟောအရဟတမရတဲ့ချင်းကမှအဝိဇ္ဇာချုပ်။အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ဆိုပြီးယုတ်ကဘယ်ချင်းကချုပ်လဲ။ညကပြောခဲ့ပြီအနာဂတတရူပတ္တနောက်အနာဂတ်ယုတ်ဟောပြိဋိဘာနဲ့သုတိတိုင်းတဲ့ချင်းကမှချုပ်နော်။ဒီတော့အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ဆိုပြီးဆိုတော့အဲ့ဒီယုတ်တို့ရဲ့ချုပ်ခြင်းပြီးအနုဘာဒနိရောဓသဘောနောက်တစ်ခါမဖြစ်သောချုပ်ခြင်းပြီးချုပ်သွားမှုကိုသံပြီးမြင်အောင်ရှိပါတယ်။တရားရှင်ကလည်းဒီပရိစ္ဆာသမုပ္ပါဒေသနာတော်ဒီမှာအဝိဇ္ဇာယတွေဝအတေတဝိရာကနိရောဓသင်္ခါရနိရောဓသတိဖြင့်ခေါ်ထားပါတယ်။အတေတဝိရာကအကျဉ်းချမရှိကိုယ်ပြောင်းနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်မှုကိုဘုရားရှင်ကရည်ညွှန်းပြီးဟောနေတာ။ခဏမစက်တည်းတည်းဖြစ်ချုပ်သဘောလေးကိုကြီးရပြီးခေါ်တာပေါ့ကော။အနုဘာဥပါဒနိရောဓကိုကြီးရခေါ်တာပေါ့ကော။အနုဘာဒနိရောဓသဘောကိုကြီးရပြီးခေါ်နေနော်။ဒါကြောင့်အဲ့ဒီနိရောဓကနောင်ပြိဋိဘံစံတဲ့အခါပြိဋိဘံနဲ့သုတိကြရင်ဒီယုတ်ဒီရဲ့ဒီနန်းလေးရဲ့ချုပ်မြင့်မှုကိုလှမ်းပြီးမြင်အောင်ကြည့်ပြီးတော့ရှုတာရှုလိုက်တဲ့အခါမှာအရဟတမရတဲ့အချိန်ကမှာဝိဇ္ဇာတနာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေကနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငြိမ့်သွားတဲ့အတွက်အကြောင်းတရားထင်ရှားခြင်းမှာဖြစ်ပေါ်နိုင်တဲ့အကျိုးခန္ဓာ၅ပါးတို့ဟာလည်းနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ပြိဋိဘာနာသုတိကြတဲ့အခါအကုန်လုံးချုပ်တာအဲ့ဒီချုပ်ငြိမ့်မှုကိုလှမ်းပြီးမြင်နေတဲ့အတွက်ကြောင့်သောပုဂ္ဂိုလ်တန်တမန်ဒီရောဒသစ္စာတရားကြီးပွားကနေပေါ်လာတယ်ဟုတ်ကလားနားတယ်နားတယ်လို့ရှိလိုက်နားတဲ့ဝေဒနာလေးကြောက်တော့တာတိဟံကိုညီတော်တာတိစာလို့ပြောလို့ရင်ဟုတ်သလားဟုတ်သေးဘူးနော်ဒါတတိထားမယ်ကဲနောက်တစ်ခုခဏတော်ဝယတတနေတာဒုက္ခသစ္စာမြေဝဘဂတဟောတိမရဏဒုက္ခဝဘောဓတော်ခဏတော်ခဏအဖြစ်ဝယတတနေနာပြမှုကိုဝါချုပ်မှုကိုရှုမြင်ခြင်းဖြင့်ဒုက္ခသစ္စာမြေဝဒုက္ခသစ္စာတရားဒီတန်ရင်ဘဂတံထင်ရှားလာသည်ဟောတိဖြစ်၏ ခန္ဓာအဖြစ်ပြတ်မှုဒုက္ခချုပ်မှုကိုလမ်းရှုခဲ့ရင်ဒုက္ခဒေသပဲသင်ချလာပြီဘာကြောင့်လဲမရဏဒုက္ခဘာဘောဓာတောမရဏဒုက္ခကိုထုတ်တင်ပြီဒီနေ့ချင်းကြောင့်ဒီမရဏဒုက္ခကိုလမ်းပြီနေနေလို့ပရမတရားတို့ရဲ့ဒီမှာခဏမသက်တက်တက်သေးနေတာပဲသေးနေတဲ့ဒီမရဏဒုက္ခကိုပရမတ္ထသစ္စာ၄ပါးကနေလမ်းပြီနေနေတယ်နေနေတဲ့အတွက်ကြောင့်တရားချင်းကဓာတိပိဒုက္ခသရာပိဒုက္ခဖြာတိပိဒုက္ခ ထည့်ပြီးခေါ်ထားတယ်နော်ဒါကြောင့်ပရမတ္ထနယ်ကနေပရမတ္ထသစ္စာနယ်ကနေပရမတ္ထတို့ရဲ့ခန္ဓာမဆက်တည်းတည်းသိခြင်းပြည့်စုံနေတဲ့မရဏဒုက္ခကိုနည်းနဲ့ထွန်းဖောက်သိနေတဲ့အတွက်ကြောင့်ခန္ဓာအားဖြင့်ပြည့်မှုကိုရှုနေတဲ့ယောဂီပုဂ္ဂိုလ်တဏ္ဍမှန်ဒုက္ခသစ္စာပဲထင်ရှားလာတယ်ခန္ဓာအားဖြင့်ပြည့်တယ်ဆိုတော့ခန္ဓာကအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ရုပ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်ဤကံချုပ်ခြင်းကြောင့်ရုပ်ချုပ်ဤကမ္မဇယုတ်တို့ဤချုပ်ခြင်းသဘောပြည့်တဲ့သဘောလေးထားရှိတာ။ခန္ဓာကအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤသတ္တိနဲ့ရှိတာကအနုပါဒနိရောဓသဘောကိုနှံ့ကြည့်တာ။ကမ္မဇယုတ်တို့ဤချုပ်ခြင်းသဘောကတော့ဥပါဒနိရောဓသဘော။ဟူလက်ရှိကမ္မဇယုတ်တို့ရဲ့နောက်တစ်ဖန်ဖြစ်မှုရှိနေတဲ့ချုပ်ခြင်း။ပရိနိဗ္ဗာန်ကသုတိမတန်းခြင်းအတွင်းပေါ့။အကြောင်းတရားတွေကမကုန်သေးလို့ကျင်ထပ်ပြီးဖြစ်အောင်ပါပဲဖြစ်ပြီးထပ်ပြစ်မှာပဲအဲ့ဖြစ်ပြီးပြက်နေပြက်ပြက်နေတဲ့သဘောကနောက်တစ်ဖန်ဖြစ်မှုရှိနေတဲ့အတွက်သူ့ကိုဥပါဒနိရောဓခေါ်တယ်အဲ့ဒီဥပါဒနိရောဓသဘောကိုလန့်ကြည့်တဲ့ပုဂ္ဂိုလ်ဒီရုပ်တရားသို့မဟုတ်တဏှိဉာဏ်တရားတို့ရဲ့ခန္ဓာမဆက်တည်းတည်းသိခြင်းပြည့်စုံနေတဲ့မရဏဒုက္ခကိုထိုးထင်းသိနေတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်သံဃာမဒုက္ခသစ္စာတရားသင်ချမ်းလာပြီနော်ယေသသာဥရိယဗျာတသနာမေကောဝါယံလောကိကောတိမကသစ္စံပကတဟောတိတတ္တအတ္တမောဟဝိကတတောဥရိယနဲ့ဝေယကိုခုမြင်နေပြီရှုတော့နော်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံဆိုတဲ့အကြောင်းတရားတွေချုပ်လို့အကျိုးတရားချုပ်ပုံဆိုတဲ့သိစရာတော့ဥရိယဗျာအကြောင်းအပြင်ဖြစ်ပျက်ကိုလည်းမြင်နေပြီအကျိုးဖြစ်တဲ့ယုတ်တရားနန္တရားတို့ရဲ့ခဏမဆက်တည်းတည်းဖြစ်ပြီးပြည့်နေတဲ့သဘောလည်းမြင်နေပြီအကြောင်းအကျိုးနှစ်အလုံးလို့ရဥရိယဘုရားကိုမြင်နေတယ်မြင်နေတဲ့ပုဂ္ဂိုလ်တန်တမှာအဲ့ဒီမြင်နေတဲ့ဉာဏ်ကိုဘာလို့ခေါ်လဲလို့မေးရင်မေဃောဝါယံလောကိကောလောကိမကသစ္စာလို့ခေါ်တယ်လောကိမကသစ္စာခေါ်တာကအဲ့ဒီထဲမှာဒီအကြောင်းတရားသင်္ချာဖြစ်လို့အကျိုးတရားသင်္ချာဖြစ်ပုံအကြောင်းတရားချုပ်ရင်အကျိုးတရားတွေချုပ်ပုံကိုမြင်နေတဲ့သမ္မာဒိဋ္ဌိဉာဏ်နဲ့တွဲပြီးတော့အကျိုးတရားတို့ရဲ့ဖြစ်မှုပြက်မှုကိုမြင်နေတဲ့သမ္မာဒိဋ္ဌိဉာဏ်နဲ့တွေ့ပြီးတော့ရှုနေတဲ့ဥပါဒဏ်ဇောစိတ်သိစိတ်တွေဘယ်နှလုံးရှိ30နဲ့4လုံးလောက်ဖြစ်သွားတယ်နော်အဲ့ဒီ34လုံးထဲမှာသမ္မာဒိဋ္ဌိပါတယ်ဒါကသမ္မာဒိဋ္ဌိပညာပါတယ်ဒါသမ္မာဒိဋ္ဌိမဲ့ခင်မဲ့ဝိတ္တပါတယ်ဒီယုတ်နန်းတို့ရဲ့ခဏမဆက်တည်းတည်းဖြစ်ပြီးပြည့်နေတဲ့သဘောချုပ်နေတဲ့သဘောဒီအပေါ်ကိုစိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောသမ္မာသင်္ကပ္ပမဲ့ခင်ခေါ်တယ်သမ္မာဝါယမခေါ်တဲ့ကြိုးစားအားထုတ်မှုဒီဥရိယဝေယသဘောကိုသိအောင်ကြိုးစားနေတဲ့ဝိရိယလေးပါတယ်။ဗမဝေမမဲ့ကေတတိဒီယုံ nant ចောင်းကျိုးတို့ရဲ့ဥရိယဝေယသဘောအပေါ်နဲ့ထက်ခတ်ထက်ခတ်သုံးသပ်နေတဲ့သိခိုင်းနေနေတဲ့အမှတ်ရနေတဲ့တတိလေးလည်းပါတယ်။ဗမတတိမဲ့ကေဒီယုံ nant ចောင်းကျိုးသင်္ခါရတရားတို့ရဲ့ဥရိယဝေယသဘောအပေါ်နဲ့ညီဝဆံကပ်ပြီးတည်နေတဲ့တမ္မာတမာတိခေါ်တဲ့အမှတ်ကလေးတခုလည်းပါတယ်။ပေါင်းလိုက်တော့လောကီမဲ့ကေ၅ခုလောကီခိုင်မှာတော့သီလမဲ့ခင်ဖြစ်တဲ့သမဝဇ္ဇသမဂမ္မဒသမအပြုအရိကဉာဏ်တူမဖြစ်ဘူးလောဘရခိုင်ကြမှာတော့ဉာဏ်တူဖြစ်တော့လောကီခိုင်မှာ7ပိုင်းကြိုတင်ပြီးစောင့်ကြည့်ထားတဲ့သီလမဲ့ခင်3ပါးနဲ့ပေါင်းရင်တော့လောကီမဲ့ခင်7ပါးပေါ့အဲ့ဒီလောကီမဲ့ခင်7ပါးဒီမဂ္ဂသစ္စာဆိုတာဒါလောကီမဂ္ဂသစ္စာနော်ဒါကြောင့်အဲ့ဒီဘုရားနဲ့ဝရကိုရှုမြင်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တန်တမှာရှုနေတဲ့ဝိပဿနာဇောတွေနဲ့ရှင်းပြပြီးမဂ္ဂင်ဘယ်နှပါးဖြစ်တယ်လဲမဂ္ဂင်5ပါးရှင်ဘိမှန်ကြိုတင်ဆောင်တင်ထားတဲ့သီလမဂ္ဂင်၃ပါးနဲ့ပေါင်းလိုက်တော့မဂ္ဂင်၈ပါးအဲ့ဒီမဂ္ဂင်၈ပါးဒီပါဖြစ်လေလောဘီမဂ္ဂသစ္စာဒါကြောင့်ထိုပုဂ္ဂိုလ်တဏ္ဍာမှာဥရိယနဲ့ဝိရကိုရှုနေတဲ့ပုဂ္ဂိုလ်တဏ္ဍာမှာ2မျိုးပေါ့ပြီးစီရတော့အကြောင်းအဖြစ်ဖြစ်ဖြစ်ရှုနည်းအကျိုးရောက်နိုင်တဲ့ဖြစ်ဖြစ်ကိုရှုနည်း2နည်းလုံးရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာမဂ္ဂသစ္စာတရားသင်ကြားမလားဘုလားသင်ကြားလိုက်ဘာဖြစ်လို့ညောကကိုမဂ္ဂသစ္စာခေါ်လဲခေါ်မင်းတတရသံမောဟဝိကတတောအကြောင်းတရားတွေထင်ရှားဖြစ်ရင်အကျိုးတရားထင်ရှားဖြစ်တယ်အကြောင်းတရားတွေချုပ်သွားတော့အကျိုးတရားတွေချုပ်တယ်ကိုယ်တိုင်မျက်မှောက်သိနေတဲ့အခါမသိမှုဆိုတဲ့ မောဟအကင်းမတော့ကကျင်းသွားတယ်။အကျိုးယုံနာတို့ရဲ့ဖြစ်မှုပြမှုကိုကိုယ်တိုင်မျက်မှောက်မြင်နေတယ်။မြင်ရတဲ့ပုဂ္ဂိုလ်တဏ္ဍာမှာမမြင်မှုအဝိဇ္ဇာကျင်းမတော့ကကျင်းသွားတယ်။ဒါကြောင့်တဏ္မောဟဝိကန္တဒီလိုမြင်နေတဲ့ဒီလိုရှုနေတဲ့ဝိပဿနာဉာဏ်ကမသိမှုအဝိဇ္ဇာကိုတရင်ကအပြင်ပယ်တတ်လိုက်လို့သူ့ကိုမဂ္ဂသစ္စာလို့ခေါ်တယ်။ဒီတော့အကြောင်းနဲ့အကျိုးဆက်တာပြီးခုလိုဖြစ်ပြရှုလိုက်ခြင်းဒီသစ္စာလေးပါတည်းအဲ့အတွက်ဒါကကြီးပွင့်မတော့ကပွင့်သွားတယ်။နောက်တစ်ခုသစ္စာတောသတ္တဥဒိယတတဏိနာအလူလောမောပရိစ္ဆသမုပ္ပါဒောပါကတောဟောတိ။ဣမသမိတတိဣဒဟောတိဒီအဝဘောဓတော။အကြောင်းတရားအဖြစ်ဖြစ်မှုကိုရှု။အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏။သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်၏သတိဖြင့်ပရိစ္ဆေသမုပ္ပါပထမနည်းနဲ့ပဲဖြစ်ဖြစ်ခொနည်းကပိသမနည်းနဲ့ပဲဖြစ်ဖြစ်ဖြစ်မှုတက်တဲ့ကိုလှမ်းရှုနော်အကြောင်းတရားတွေသင်္ချာသိလို့အကျိုးတရားသင်္ချာဖြစ်ဖို့ရှုရှုလိုက်တဲ့အချိန်ကကျတော့ဘာဖြစ်လဲအနုလောမပရိစ္ဆေသမုပ္ပါနီးထိုယောဂဝဆရာရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်တဏ္ဍာမှာသင်္ချာလာလိမ့်မယ်ဘာကြောင့်လဲဣမသမိတတိဣဒဟောတိဒီအဝဘောဓတောဣမသမိတတိဤအကြောင်းတရားတွေသင်္ချာခြင်းကြတော့ဤတည်းဤအကျိုးတရားတွေဟောတိသင်္ချာဖြစ်ပေါ်၍လာ၏ဣတိဤသောအဝဘောဓတော်ထုတ်ထင်၍အတိနေခြင်းကြောင့်ဒီဒီကြောင့်တရားချင်းဒီကြောင့်တရားပေါ်လာတယ်လို့ကိုယ်တိုင်မျက်မှောက်ဖွင့်ဖို့အတိနေတဲ့အတွက်ကြောင့်အနုလောမပရိစ္ဆေသမုပ္ပါအနိသင်္ချန်လာ။ကဲ။ဒါဖြင့်ဒီအနုလောမပရိစ္ဆေသမုပ္ပါအနိကိုမသိနိုင်ရင်ကိုမဖို့နိဗ္ဗာန်ရမလားမရဘူးလားမသိရင်ဘယ်လိုဖြစ်။မရဘူးဆိုပြီးတော့ခက်ခက်ခက်ခက်ပြောနေပါတယ်နော်။ဒီကြောင့်ကျုပ်ဆက်ပရိစ္ဆေသမုပ္ပါသဘောတရားတွေကိုအနုဘောဓညာပရိဝိဒညာတို့ဖြင့်ထိုးထွင်းမသိလို့တတ္တဝါတွေသံဃာမှာမကြော်လို့မလွန်မြောက်နိုင်ပုံကိုခဏခဏပြောနေပါတယ်။မဟာနိဒနာသုတ္တမှာလည်းဘုရားရှင်ဟောထားတယ်။ရှင်သန္တမထေရအထုံးလည်းရှိပါတယ်နော်။ယမနာအခက်ခံရတဲ့ရှင်သန္တမထေရကောသမီးပြီးကောသီတယုံကြောင်းနိုင်မှာယမနာအခက်ခံလိုက်ရတော့သဘေကလေးလည်းတန်ခမ်းလေးပကုံတင်းပြီးကောသီတယုံကြောင်းတဲ့ကြောခံပြီးတော့ခီးထွက်ခဲ့။ဗာရဏတိပြီးဣတိပရဏအမည်ရတဲ့မိဂရဝန်တော်ထင်ရောက်သွားတယ်။သမိဂရဝန်ကြောင်းတိုင်းမှာမန္တရီလည်းကြာသွားပြီဖြစ်တော့အပြင်းအထန်ဝိပဿနာဘာဝနာကမ္မထာကြီးစီးပြန်ပြီးကြိုးစားအထုတော်မူပါလေအထုလိုက်တဲ့အချိန်ကမှခန္ဓာငါးပါးတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်ဒီကုပ္ပကုငင်းမြင်နေတဲ့ဘက်နဲ့ဘက်ကုန်ဤပါမဆိုင်ဖြစ်တယ်မထေကြီးတွေတန်းချင်းကပြီးတယောက်ထားတော့လည်းမထေကြီးတွေကလည်းဒီခန္ဓာငါးပါးကိုနိစ္စဒုက္ခအနတ္တရှုဖို့ဝဲသူ့ကိုသင်ပေးပါတယ်တိုးတော့သူ့ကိုဒုက္ခတစ်ခုတော့မရှုရှုဖို့သင်မပေးဘူးအနိစ္စနဲ့အနတ္တရှုဖို့သင်ပေးလိုက်အဖြစ်နဲ့သူ့ကိုဒုက္ခရှိခွင့်အသင်မပေးတယ်လို့မင်းရင်ဒုက္ခမှာပြောတတ်တဲ့ဝါဒနာတက်ခွေလေးတခုတော့ရှိတယ်ဘယ်လိုပြောတတ်လဲယရနိစ္စတန်ဒုက္ခအကျဉ်သဘောတရားဒီအနိစ္စမှန်တယ်ထိုးသဘောတရားဒီဒုက္ခပဲလို့ဒီလိုဘုရားဟောထားတဲ့ဟောကြားချက်ရှိနော်အနိစ္စမှန်ရင်ဗာလေဒုက္ခဘာဖြစ်လို့ဒုက္ခဖြင်းချင်းပြင်းချင်းတန်ချက်ဖြင့်အနိစ္စခံရတယ်မဉ္ဇဏ်ဘုညာများဟာလေနိစ္စလားအနိစ္စလားလို့မေးတော့မဉ္ဇဏ်ဘုညာမသိစိတ်တည်းလည်းအနိစ္စပဲသူတို့လည်းဖြစ်ပြီးပြည့်တဲ့တရားပဲအနိစ္စမှန်ရင်ယရနိစ္စတန်ဒုက္ခလို့ဘုရားကဟောထားတယ်အနိစ္စမှန်ရင်ဒုက္ခပဲလို့ဟောထားတယ်ဟောထားတဲ့အတွက်ကြောင့်မဉ္ဇဏ်ဘုညာကိုရတယ်လို့ဟောခံနေတဲ့အရှင်ဘုရားကဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေလို့သူကဒီလိုပြောတတ်တယ်အဲ့ဒီညွှန်းတတ်တဲ့သူ့ရဲ့အကျင့်လေးကိုကြောင်းလဲခြင်းလို့ခန္ဓာငါးပါးကိုအနိစ္စရှုပါအနတ္တရှုပါလို့တလောက်ပဲမသိကြီးတယ်ကလည်းညွှန်းကြကြတယ်ဘယ်လိုပဲညွှန်ကြပေမဲ့လို့လည်းမက်ခွန်ကြီးပါပဲမဆိုင်ဖြစ်နေတော့ကောသမီးပြီးကောသီတယုံကြောင့်တိုင်မှာတော့ရှင်နန္ဒကုရုမြတ်ရှိလျက်ငါနဲ့ငယ်ချင်းခါတဲ့ကပေါ့ပဲတော်လို့ဖြစ်တယ်ငယ်ချင်းခါကနန်းနဲ့ဘာနဲ့ကြည်ရင်းခဲ့ရတဲ့ပုဂ္ဂိုလ်ဖြစ်တယ်ခင်မင်းရင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးအာဂုတ်တခုတော့အရှင်အနန္ဒမတိတန်ကြွလိုက်တော့သူ့ရဲ့ချုပ်ွက်ဒီကိုသူကအလုံးစုံတင်ပြပြီးတယောက်ထားတော့ရှင်နန္ဒကုရုမြတ်ကနားထောင်ကြည့်လိုက်တော့ဘာလို့နေတယ်ဆိုတာသိအဖေတို့လေဒီအချိန်ကမှရှင်နန္ဒကုရုမြတ်ကတော့ရဟန္တာဖြစ်နေတယ်။ကျောင်းကျောဆက်ပြိဿသဘုပ္ပါသဘောတရားတွေကိုမရှုဘဲနဲ့ခုလိုပေါ့မဲ့ဖို့နိဗ္ဗာန်မရတာလို့သိတဲ့အတွက်ရှင်နန္ဒကုရုမြတ်ကမိဂ္ဂသုံးပုံကိုညက်စီလှုပ်ပြီးကြည့်လိုက်တဲ့အခါသူနဲ့တက်တော်တဲ့ပြိဿနာကုတ္တသုတ်တန်လေးတစ်ခုကျောင်းကျောဆက်ပြိဿသဘုပ္ပါရှုခွက်ကိုဟောပြလိုက်ပါတယ်။အဲ့ခါမှသောတ္တပန်ကြီးသွားတယ်နော်။ဒါကြောင့်ကျောင်းကျောဆက်ပြိဿသဘုပ္ပါသဘောတရားတွေကိုမသိတဲ့ရင်လည်းမဲ့ဖို့နိဗ္ဗာန်ရမလားမရဘူးနော်မရတဲ့ထုံလည်းရှိပါတယ်အဲဒါကြောင့်ကျောင်းကျောဆက်ပရိစ္ဆေသမုပ္ပါသိရအတွက်အကြောင်းတရားထင်ရှားဖြစ်ရင်အကျိုးတရားထင်ရှားဖြစ်ပုံကိုမြင်အောင်ကြည့်ရတော့ဝိညာဉ်ဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ဤဝ ဝိညာဉ်သိချင်းကြောင့်နာယောဂီနာယောဂီချင်းကြောင့်ဗလာရဏပြီသို့တော်တာကပြောလို့တယ်လို့တကယ်ရှိတဲ့အခါကျတော့အသေးစိတ်ကြီးတော်တော်များပါတယ်ဒီမှာတော့တရားချပြီးတော့ကိုစနစ်တကျအသေးချတင်ပေးရနော်ဘာဖြစ်လို့လဲသင်္ခါရဆိုတာနာမည်ချင်းတူပေမဲ့လို့တူရဲ့သင်္ခါရနဲ့တူရဲ့သင်္ခါရလေးတွေမတူကြဘူးဘုံညာပြီးသင်္ခါရအဘုံညာပြီးသင်္ခါရအာနိစ္စပြီးသင်္ခါရသင်္ခါရ၃မျိုးရှိတယ်ဒီသင်္ခါရ၃မျိုးကြောင့်ဝိညာဉ်ဖြစ်တယ်စံတော်ရတော့မှန်တယ်ဘာဖြစ်လို့မှန်လဲတရားရှင်က30ဘုံအလွဲ့ကြီးတဘာအလုံးအတွက်ခြုံငုံပြီးတော့ခေါ်ရတဲ့ဒေသနာဖြစ်တယ်။သို့တော့တတ္တဝတ္တဥပ္ပံဘဝတစ်ခုမှဖြစ်ပေါ်စေတတ်တဲ့ပရိနာမဉ္စဝိညာဉ်ခေါ်တဲ့ဘဝတစ်ခုမှရှိနေတဲ့ဒီဝိညာဉ်လေးကိုဖြစ်ပေါ်စေတတ်တဲ့သင်္ခါရလေးတတ္တဝတ္တမျိုးမှတဥပ္ပံတစ်ခုပဲရှိပါလား။ဘုံညာပိသင်္ခါရဖြစ်ခြင်းဖြစ်မယ်။သို့ဖို့အဘုံညာပိသင်္ခါရဖြစ်ခြင်းဖြစ်မယ်။သို့ဖို့အာနိစ္စပိသင်္ခါရဖြစ်ခြင်းဖြစ်မယ်။လူသားတို့လိုနတ်တို့လိုယူမောသနာပြမတို့လိုပရိသန္တိမျိုးစစ်ကိုဖြစ်စေတတ်တဲ့သင်္ခါရကိုပြောပါဆိုတော့သူကပုံညာပိသင်္ခါရဖြစ်ပါတယ်။အဘယ်သောတ္တဝါရီရဲ့ပရိသန္တိဝိညာဉ်ကိုဖြစ်စေတတ်တဲ့သင်္ခါရကိုပြောပါဆိုတော့အပုံညာပိသင်္ခါရဖြစ်တယ်။အရုပပြမရီရဲ့ပရိသန္တိဝိညာဉ်ကိုဖြစ်စေတတ်တဲ့သင်္ခါရကိုပြောပါဆိုတော့အာနိစ္စပိသင်္ခါရဖြစ်ပါတယ်။ဒါကြောင့်ဘဂဝါတဦးရဲ့ပရိသန္တိဝိညာဉ်ကိုဖြစ်စေတတ်တဲ့သင်္ခါရသည်တစ်မျိုးသာရှိနော်။ဒါတော့ဒီပုံညာပိသင်္ခါရထဲမှာလည်းထပ်ခွဲလိုက်ရင်လူသားတွေအတွက်ပဲကွက်ပြီးပြောရင်ဒီချုပ်ကဒါနကြောင့်ဒီဘောပရိသန္ဓေဝိညာဉ်လာဖြစ်တာရှိတယ်။တချို့ကသီလကြောင့်တချို့ကဘာဝနာကြောင့်ပရိသန္ဓေဝိညာဉ်လာဖြစ်တာရှိတယ်။တိုးနဲ့တူမတူ။ဒါနမှလည်းတခါထပ်ခွဲလိုက်ရင်တချို့ကဆွမ်းလူလို့ဒီဘောမှာပရိသန္ဓေဒီဆွမ်းလူတဲ့ကံလေးကအကျိုးပေးလို့ပရိသန္ဓေဝိညာဉ်လာဖြစ်တာလည်းရှိတယ်။တချို့ကပန်းလူလို့တချို့ကတန်ခါဆူလို့ဆက်တယ်။တိုးနဲ့တူဒါနချင်းလည်းမတူကြပါဘူး။ဒါကြောင့်ဘုရားရှင်ကဒီကြောင့်ကျိုးချက်ပိဋကသမုပ္ပါကိုဟောတဲ့အပိုင်းမှာရဝရီရဲ့အစ္စတိကယုံ난တန်တန်အခြင်းကိုသဗ္ဗရဏထပြီးကြောင်းကျုပ်ဆက်ပေါ်ဟောတယ်။ဒီတော့မိမိကတခြင်းကအပေမှာပရိမာဏနဲ့ဒီနေကြဘူးတဲ့တရားဖြစ်ခရင်အဘုံညာပိသင်္ခါရနဲ့အကြောင်းသို့ဘောရှိနေတဲ့ပရိမာဏဝိညာဉ်ကိုအဘုံညာပိသင်္ခါရနဲ့အကြောင်းကျုပ်ဆက်ပြီးတော့ဒါပရိသတ်မှုပဲဆက်ရလို့ရှိမှာဖြစ်တယ်။တခြင်းကမိမိကအရုပမြမပြီးရောက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ရင်အာနိစ္စပိသင်္ခါရနဲ့အကြောင်းကျုပ်ဆက်ပြီးတော့ပရိသတ်မှုပဲဆက်ရလို့ရှိမှာအပိုင်းဖြစ်ပါတယ်။တခြင်းကမိမိကရူပဘုံရောက်ခဲ့ရင်လည်းရူပဝဆရာဉာဏ်ဒီနဲ့ပေါ့နော်။နတ်မြေရောက်ခဲ့ရင်လည်းခொနကပုံညာပိသင်္ခါရအမိရတယ်။ကမ္မဝဆရာကုသိုလ်သိတဲ့အကြောင်းအကျိုးကုသိုလ်ကံဒီနဲ့အကြောင်းကျိုးဆက်ပြီးတော့ရှုရမယ်အပိုင်းဖြစ်ပါတယ်။ဒါကြောင့်သူ့ဉာဏ်လေးနဲ့သူခွဲပြီးချုပ်တတ်ဖို့တော့လိုတယ်နော်။ကဲနောက်တစ်ခုသိစဉ္ညာဒောဝယတတနေနာပတိလောဘပရိစ္ဆာသမုပ္ပါဒောပကတောဟောတိ။ဣမန္တနိရောဓဣဒံနိရောဇတိတိအဝဘောဓတော။ပိစယံတော်အကြောင်းတရားအပြင်ဝရတတနေနာချုံမှုကိုရှုမြင်ခြင်းဖြင့်ပရိလောမပရိသသမုပ္ပါတော်ပရိလောမပရိသသမုပ္ပါသဘောတရားဒီပံကတော်ထင်ရှားလာသည်ဟောသည့်ဖြင့်အကြောင်းတရားအပြင်ချုံမှုကိုရှုလိုက်ရင်ပရိလောမပရိသသမုပ္ပါသဘောတရားဒီထင်ရှားလာတယ်။ဘာကြောင့်လဲ။ဒီမန္တာနိရောဓဤအကြောင်းတရားဤချုံမြင်ခြင်းကြောင့်ဤတန်ဤအကြောင်းတရားဒီနိရောဓတိချုံမြင်ရသောဤဤဒီဤသောအဝဘောဓတော်ထုတ်သိ၍ဒီနေခြင်းကြောင့်ဒီဒီကြောင့်တရားချုပ်သွားလို့ဒီကြောင့်တရားချုပ်တယ်လို့ကိုယ်တိုင်မျက်ဖို့ထွင်းဖို့သိနေတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်တဏ္ဍာမှာပရိလောမပရိသသမုပ္ပါဒသဘောတရားထင်ရှားလာတယ်။ဒီနေရာမှာဆလိုတဲ့ပရိလောမပရိသသမုပ္ပါဒသရကတော့ခေါင်းကပြောခဲ့တဲ့အဝိဇ္ဇာယတွေဝအတ္တိတဝိရာကနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓသတိဖြင့်ဟောထားတဲ့ဒေသနာကိုပရိလောမပရိသသမုပ္ပါဒဒေသနာလို့ခေါ်ပါတယ်။ဒါကြောင့်အနုလောမပရိသသမုပ္ပါဒဒေသနာလည်းထင်ရှားရမယ်။ပရိလောမပရိသသမုပ္ပါဒဒေသနာလည်းထင်ရှားရမယ်။ဒါတော့အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဘယ်ခါမှချုပ်လဲခொနကပြောခဲ့တဲ့အဝိဇ္ဇာကအရတ္တမရတဲ့အချိန်ခါမှချုပ်ယုံတရားတွေကပြိဋိဘာနာစိတ္တိမှာချုပ်အဲ့ဒီချုပ်ခြင်းမှုကိုလှမ်းပြီးမြင်အောင်ကြည့်ပြီးတော့ရှုနိုင်တဲ့ယောဂီပုဂ္ဂိုလ်အဖို့ဒီပရိလောမပရိစ္ဆာသမုပ္ပါရှုခဲ့ပြီးသင်္ချာလာနိုင်မယ်ဒီကြောင့်တရားတွေချုပ်သွားတော့ဒီကြောင့်တရားချုပ်တယ်လို့ကိုယ်တိုင်သိနေလို့ပြီးတော့ဖြစ်မှုတတ်တဲ့ရှိုံနဲ့လည်းလုံလောက်မလားမလုံလောက်ဘူးချုပ်မှုတတ်တဲ့ရှိုံနဲ့လည်းမလုံလောက်ဘူးနော်အနုလောမပရိစ္ဆာသမုပ္ပါပရိလောမပရိစ္ဆာသမုပ္ပါနှစ်မျိုးလုံးသင်ရှားဖို့လိုနေတယ်။ကဲနောက်တစ်ခုခဏတောပါဏဥရိယဗျာတတနေနပရိစ္ဆာသမုပ္ပါနာဓမ္မပကတဟောတိသင်္ကတလက္ခဏဝဘောဓတော်ခဏအချင်းဖြစ်ပြရှုတယ်။အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းဖြစ်ပြအနိစ္စသင်္ခါရလည်းဖြစ်ပြအနိစ္စသတိဖြင့်ရှုခဏအချင်းဖြစ်ပြအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ကအကြောင်းတရားအချင်းဖြစ်ပြရှုအဝိဇ္ဇာချုပ်ခြင်းကြောင့်အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်ဒါကအကြောင်းတရားအဖြစ်ဖြစ်မှုပြမှုကိုရှုတယ်။အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စသင်္ခါရလည်းဖြစ်ဖြစ်အနိစ္စဒီရှုပဲကြတော့ခန္ဓာအဖြစ်ဖြစ်ဖြစ်ရှု။အဲဒီလိုခန္ဓာအဖြစ်ဖြစ်ဖြစ်ရှုလိုက်ရင်မဖြစ်လေ။ပရိစ္ဆသမုပ္ပါဏဓမ္မပါကတဟွန်တိပရိစ္ဆသမုပ္ပါဏတရားတွေသင်ချလာတယ်အကျိုးတရားတွေသင်ချတာ ပါဖြစ်လို့လေသင်္ခတလက္ခဏဝါဘောဓတော့သင်္ခတလက္ခဏကိုညာနဲ့ထိုးထွင်းသိနေလို့သင်္ခတလက္ခဏတွေကိုညာနဲ့ထွင်းဖို့သိနေတဲ့အတွက်ကြောင့်ပရိစ္ဆသမုပ္ပါဒတရားအကျိုးတရားတွေသင်္ချာလာပါတယ်ဆိုပြီးဒီလိုဖွင့်ထားတယ်။ဘာကိုသင်္ခတလက္ခဏခေါ်လဲ။ဥဒိယဗျာဝန္တော်ဟိသင်္ခတတေသပရိစ္ဆသမုပ္ပါဒသင်္ခတတရားမှန်ရင်ဥဒိယဗျာဥဒိယဗျာဝန္တဖြစ်မှုပြတ်မှုဆိုတဲ့အစွန်းနှစ်ခုရှိတယ်ဖြစ်မှုပြမှုအစွန်းနှစ်ခုရှိနေတဲ့တရားတွေဒီသင်္ခတအဲ့ဒီသင်္ခတတရားမှန်ရင်တေသပရိစ္ဆသမုပ္ပါဒပရိစ္ဆသမုပ္ပါဒတရားပဲလို့ခေါ်တယ်။ဘာကိုရင်းနှုတ်ပြီးရင်းနေတယ်လို့မေးရင်တော့ဟိုရေကုတ်တော်ပါဠိတော်မှာသင်္ခတအသင်္ခတဆိုတဲ့သုတ်တန်လေးတွေပြောထားပါတယ်။ဒီနည်းပါဠိဘိက္ခဝေသင်္ခတတသင်္ခတလက္ခဏာနိကတမာနိဒီနည်းဥပါဒဝေပညာယတိဝေယောပညာယတိသီတတအညထတပညာယတိသတိတိသင်္ခတလက္ခဏာ၃ချက်ဘုရားဟောထားတယ်သင်္ခတတရားမှန်ရင်ဥပါဒဖြစ်ဖို့သင်္ချာတယ်ဝေယပြတ်ဖို့သင်္ချာတယ်သီတတအညထတပညာယတိဒီနေတဲ့သဘာဝလေးတကူကပြတ်မဲ့ဘယံဘက်တော့ယိန်လဲနေတဲ့အချိန်ခါလေးကိုသီကာလလို့ခေါ်ပါတယ်အဲ့ဒီယိန်လဲမှုလေသင်္ချာတယ်ဒီဥပါဒိပင်သင်္ချာတယ်ပေါ့ဥပါဒိပင်ဖြစ်မှုတည်ဖို့ပြတ်မှုဆိုတဲ့တရား၃ခုသင်္ချာရှိနေတဲ့တရားကိုသင်္ခတလို့ခေါ်တယ်ဘာကြောင့်လဲပဋိစ္စသမုပ္ပါဒအဲ့ဒီသင်္ခတတရားမှန်ရင်အကျိုးတရားအကျိုးတရားဒီအကျိုးတရားတွေကအကျောင်းကိုအစွဲပြုပြီးမှဖြစ်ပေါ်လာရတဲ့အကျိုးတရားအကျောင်းမရှိဘဲနဲ့သင်္ချာဖြစ်လာတဲ့တရားတွေမဟုတ်ဘူး။ဒါကြောင့်ပဋိစ္စသမုပ္ပါဒတရားလည်းသင်္ချာတယ်။ဒီတော့အနုလောမပဋိစ္စသမုပ္ပါဒလည်းသင်္ချာမယ်ပဋိလောမပဋိစ္စသမုပ္ပါဒလည်းသင်္ချာမယ်ပဋိစ္စသမုပ္ပါဒတရားတွေလည်းသင်္ချာလာလိမ့်မယ်။ပြီးပြီကဲနောက်တစ်ခုဘာသင်္ချာလဲနီးလေးကိုသင်္ချာလာမယ်ခေါင်းကဟိုတလောကပြောခဲ့တဲ့နီးလေးပါနော်ပြည့်စရာဒေါသနာဥဒိယတတနိယနာဧကတနိယောပကတောဟောတိတိဒုက္ခလသမ္မန္တိနတ္တန္တန္တအနုပိစိတဝဘောဓတောပြည့်စရာဒေါသနာဥဒိယတတနိနာပြည့်စရာတော့ဥဒိယတတနိနာအကြောင်းတရားအဖြစ်ဖြစ်မှုကိုရှုတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏အဖြစ်ရှုတယ်အနည်းအဖြစ်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကမ္မဒယုတ်တို့ဖြစ်ခြင်းသဘောဒီလိုရှိရှိတဲ့ကံမှာအကြောင်းတရားဖြင့်ဖြစ်မှုရှိတော့ဘာဖြစ်လဲဧကတဏယောပကတောဟောတိဧကတဏီသင်္ချာလာမယ်ဘာဖြစ်လို့လဲဒိဋ္ဌုဖလသံပံဒိဋ္ဌအကြောင်းနဲ့အကျိုးဆက်ဆက်ချင်းဖြင့်တန္တနာတယုတ်နတန္တအစီဤအနုပိစိတဝဘောဓတောမပြမစဲဖို့ကိုဉာဏ်ဖြင့်ထွန်းဖော်၍သိမြင်နေခြင်းကြောင့်ဒီအကြောင်းနဲ့အကျိုးဆက်ဆက်ပြီးကြည့်လိုက်တဲ့အခါဆက်ဆက်ပြီးနေတဲ့အကြောင်းနဲ့အကျိုးနှစ်ခုကအကြောင်းနဲ့အကျိုးယုံ nant တန်တအစင်ဒီပြတ်ဆဲသွားမှုကိုမတွေ့ရဘူးအဆက်မပြတ်ဆက်ခါဆက်ခါဖြစ်နေတာကိုသွားပြီးတော့မြင်နေတယ်မန္တအစင်ကြီးဒရန်နဲ့ဖြစ်နေတဲ့ယုံ nant တန်တအစင်ဒီဘိုင်းကတော့မရှိဘူးတဲ့ယောဂီများကတော့သဘောပေါက်ဖို့တော့နည်းနည်းခက်လိမ့်မယ်ထင်တယ်ဟောအတိတ်ကိုဖန်ပြီးယုတ်တယ်နဲ့ကိုတဖြည်းဖြည်းအတိတ်ဘက်ကိုဆေလွတ်ပြီးရှုလိုက်တဲ့အချိန်ခါမှာအတိတ်ကကောင်းမှုကုသိုလ်ပြုနေတဲ့အာယုန်တစ်ခုကမရဏတဏ္ဍခံမှာထင်လာပြီးဆိုကြပါစို့နော်။ဘုဒ္ဓလောကပြောခဲ့တဲ့အတိတ်ပေါ့ယောဂီတဦးရဲ့အတွေ့အကြုံရပြောခဲ့ရင်တော့မရဏတဏ္ဍအချိန်ခါမှာသူကဟန်ဆက်လိုက်တော့တရားဟောတဲ့ကံတစ်ခုရာနာနေတဲ့တရားဟောတဲ့ကံတစ်ခုစားချတဲ့ကံတစ်ခုတရားပြပြီးတဲ့ကံတစ်ခုတရားအထုတ်တဲ့ကံတစ်ခုကံသုံးခုမရဏတဏ္ဍအခါမှာပေါင်းခြင်းမှာအလုရဲ့ထင်နေတယ်အဲ့ဒီကံဒီတဲ့ကဘယ်ကံကအကျိုးပေးတဲ့ဆက်ကိုတခုစီခွဲဆက်လိုက်တော့နောက်ဆုံးတရားအထုတ်နေတဲ့ကံကအကျိုးပေးတဲ့ဆက်အကြောင်းကျိုးဆက်ဆက်လို့ရတယ်။ဘာကြောင့်ဒီတရားအထုတ်တဲ့ကံကအကျိုးပေးရလဲလို့သိစားသိအောင်ဝိသရဏဥပဒံကိုဖြာဖွေလိုက်တဲ့အခါမှာသူရဲ့သုတောင်းလေးပေါ့ဒီယောဂီပုဂ္ဂိုလ်ရဲ့သုတောင်းလေးကတောင်မြုပ်မဟာကန္နံတော်ဘုရားရဲ့သုတောင်းလေးနဲ့တော်တော်လေးဆင်တယ်။သူကလူများဖြစ်ပြစီယောက်ျားပဲဖြစ်ဖြစ်စီဘုန်းကြီးပဲဖြစ်ဖြစ်စီသာသနာပြုပြစီဒီထုစုကြောင်းထက်အဝိဇ္ဇာလူလို့အတိမှနေတာယောက်ျားလို့အတိမှနေတာဘုန်းကြီးလို့အတိမှနေတာအဝိဇ္ဇာအဲ့ဒီဘောအတွက်တာတဏ္ဍစိတ်ကဆွနေတာဥပါဒါဒီအဝိဇ္ဇာတဏ္ဍဥပါဒါခြံရံပြီးတော့သူကတရားဘာဝနာပွားများအထုတ်ဘာတရားအထုတ်တယ်လို့မင်းနဲ့သူကယုံ nant တင်းစီတဲ့လုပ်ငန်းရပ်ကိုပြုလုပ်ခဲ့ပါတယ်ယုတ်တည်နန္တိကိုပရမဆိုင်အောင်တင်းစီနေတဲ့ကြောင်းကျိုးဆက်ပြိဿာမှုပါတော့သူမရှိနိုင်ခဲ့ဘူးအဲ့ဒီကံကသူ့ကိုလာပြီးအကျိုးပေးနေတယ်နော်ဆက်လို့ရဒါပေမဲ့ဒီမှာပြောချင်တာကအဲ့ဒီယုံနာနေကိုရှုနေတဲ့ဟန်ဘွားရဲ့ မနောအကြည့်ကိုဖန်ဆိုင်ကြည့်တနည်းအားဖြင့်ယုံနာအတန်တန်အစဉ်လေးကိုဖန်ဆိုင်တယ်ဆက်လက်လို့ဖြင့်အဲ့ယုံနာတန်တန်အစဉ်လေးကဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဒီဘက်ကိုတန်းပြီးလာနေတဲ့ဒဏ်နဲ့ပဲကျိုးလေးတစ်ချောင်းတန်းတန်းတယ်လို့ဒီမနောအကြည့်တက်ကလေးကတန်းနဲ့တန်းနေတာတွေ့ရတယ်နံပါတ်မှာတန်တန်အစဉ်တန်းတယ်ရုပ်ခက်ကြည့်လိုက်ရင်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့လာနေတဲ့ယုတ်ပရမတ်အစဉ်လေးကအတန်းတစ်ခုတည်းပဲအတန်းနဲ့တန်းနဲ့လို့ပြောတာတော့ယုတ်တဲ့နန်းလေးဟာတစ်ခုတည်းလို့ပြောလို့ရင်မဟုတ်ဘူးဘရစိအတန်တန်ကြီးလို့ပြောလိုက်ရင်ဘရစိဒီကောင်လေးလို့ပြောလို့တာဟုတ်သလားမဟုတ်ဘူးနော်မန္တန်အစဉ်အပြင်ခုနကယုတ်တိနန်းနေမှာတန်းနေတဲ့သဘောပဲဖြစ်ဖြစ်ဖြစ်ဖြစ်နဲ့နန်းနေတဲ့ယုတ်တန်တန်အစဉ်ကတန်းနေတယ်အဲ့ဒီလာနေတဲ့ယုတ်တန်တန်တန်စီဒီဘယ်ပုံဘယ်ဘက်ဘယ်နည်းနဲ့အပြင်လာတယ်လို့မေးလိုက်တော့ခုနကအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့လာနေတယ်ခုနကတရားအထုတ်နေတဲ့ဘာဝနာကံလေးကြောင့်ဒီဘက်မှာပရိသတ်လေးမှာယုတ်တိဖြစ်တယ်နန်းနေဖြစ်တယ်အဲ့ဒီအကြောင်းနဲ့ဒီဘက်ကအကျိုးနဲ့ဆက်ဆက်ပြီးတော့ရုပ်တည်နန်းနေတဲ့အစဉ်မပြတ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဂရန်းနဲ့တန်းပြီးတော့ဖြစ်နေတယ်လို့သိလိုက်တဲ့အတွက်ဘာဖြစ်လဲဒီကတ္တနီးထင်ရှားလာတယ်နီးလေးပါနီးလေးပါနော်ကဲနောက်တစ်ခုဒီနီးထင်ရှားလိုက်တဲ့အတွက်ဘာထုလဲအထသောသူတရဥ္ဇဝိတာဒိဋ္ဌိမဇ္ဇဟေဒီအထသောသူထင်ရှားလာရအခါနဲ့သုတ္တုတရံအလုံးအလုံးကောင်းမွန်စွာဥစ္စေတာတိတ်တဲ့ဥစ္စေတာတိတ်ဒီကိုပဇဟတိပဲစွန့်နိုင်ပြီ။ဘုဒ္ဓဝါဒကဝိပ္ပဇဝါဒဖြစ်ပါတယ်။ဝိသရဏဥပဒ္ဒတင်္ကာရကံစတဲ့အကြောင်းတရားတွေကအရတမဲ့ရတဲ့အခါမှာအကျိုးမဲ့ခြုံငင်းသွားရင်ပရိနိဗ္ဗာန်သုတိလို့ခေါ်ဆိုအပ်တဲ့ခေါင်းဟုတ်ပဲမှာ။ဝိညာဉ်တိုင်းကိုသတ်လိုက်တဲ့ဖတ်တာဝိညာဉ်ရင်းကိုဖြစ်ခွင့်ရှိအောင်လား။မဖြစ်တော့ဘူး။အကြောင်းတရားထင်ရှားဖြစ်ရင်အကျိုးကဖြစ်နေမယ်။အကြောင်းတရားတွေချုပ်ရင်အကျိုးတရားချုပ်သွားမယ်ဒီဝါဒမျိုးကိုဝိပ္ပဇာဝါဒလို့ခေါ်ပါတယ်နော်လေနံတတ်တဲ့ဝါဒဟုတ်သလားမဟုတ်ဘူးနော်ဒီတော့ခဏကမေတ္တာတုတ်တန်လေးပြန်ပြီးနည်းနည်းမြင်ကြောက်မပြအောင်ပြန်အာရုံယူထားဒိဋ္ဌိသာအနုပကံမှာဒိဋ္ဌိကိုပွဲခွာရေးအတွက်ဆရာရှင်ကဒီလက်နဲ့တိကိုတပင်ပိတိစေခေါ်နေတာဒီတော့နမရူပပရိစ္ဆေဒညာနဲ့နမရူပပရိစ္ဆေဒညာနဲ့တန်တဲ့ဒိဋ္ဌိတွေကိုအချင်းချင်းပယ်တတ်ခဲ့ပိစ္ဆပရိကဉာဏ်ကလည်းပယ်တတ်ခဲ့တယ်။ကိုကြီးဝိပဿနာပန်းရောက်တော့လေဒီဥရိယပြဉာဏ်ကလည်းဒီဒိဋ္ဌိကိုမပယ်တတ်ဘူးလား။ပယ်တတ်နေတယ်။သူ့အချင်းနဲ့အတူပဲ။ဒီတော့ဒီဝိပဿနာပန်းကပယ်တတ်ထန်ကတော့တိရင်္ဂအခင်ပယ်တတ်ထားပါ။ဒီချက်ကလေးပြောရတာကိုရောတော်ဘကစက်ပြီးတော့နမရူပပရိစ္ဆေဉာဏ်ကတက္ကရာဒိဋ္ဌိကိုပယ်တတ်နိုင်တဲ့အကြောင်းသူ့ကိုနည်းနည်းလေးပြောလိုက်တော့အရှင်မြတ်ဟာနမရူပပရိစ္ဆေဉာဏ်ကတက္ကရာဒိဋ္ဌိကိုပယ်ရင်မဉာဏ်ကဘယ်လိုပြီးဘယ်တက္ကရာဒိဋ္ဌိကိုတော့ပယ်တော့မလဲတဲ့သူကလမ်းမေးပြန်ရင်ငါအဖြစ်ဝိပဿနာဉာဏ်ကြီးကပယ်တာပါမဉဏ်ပယ်တဲ့ဆိုတော့သဘုတ်စီတဲ့အဖြစ်အကျိုးနဲ့ပယ်တာပယ်ကုန်ရင်မတို့ကြပါဘူးတော်တော်ဝိပဿနာဉာဏ်ရဲ့အဆုံးမှာမှဝိပဿနာဉာဏ်ကြီးကဥပါဒိတဲ့တတ္တိနဲ့ပြည့်စုံပြုမှမဉဏ်ဆိုတာကပေါ်လာမှာဇေရီအိမ်တိန်ဇေရီတဆူမှာဇေရီအိမ်ရှိပါမှအထီးဆိုတာပေါ်လာခင်းတယ်ဇေရီအိမ်မရှိတော့ဘူးဆိုရင်ဒီအထီးကြီးတက်တဲ့ကောင်းကင်မှာတည်နေလို့ရမလားမရနိုင်ဘူးမဉဏ်ဖုံဉဏ်ဆိုတာကခင်းနေတူပါတယ်ဝိပဿနာဉာဏ်ကြီးကအောက်ကဇေဒီအိမ်နဲ့တွေ့ပါတယ်ဇေဒီအိမ်နဲ့တွေ့တဲ့ဝိပဿနာဉာဏ်ကြီးကအစဉ်နဲ့ဥပါနိတ္တတတိနဲ့ထမ်းပြီးကျေစုပြုထားပေးမှအဒီမဉဏ်ကပေါ်လာတာဖြစ်ပါတယ်နော်။ဘာကြောင့်လဲ?ပုဗ္ဗေခောသုတိမဓမ္မတိတိဉာဏံပိဿာနိဗ္ဗာန်ဉာဏံဒုတိမခြေတသုတိမဓမ္မတိတိဉာဏံဓမ္မတိတိအမိရတဲ့ယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခင်အနဲ့ကောင်းစွာတည်နေတဲ့ဓမ္မတိတိဉာဏ်ဓမ္မတိတိဉာဏ်သည်ပုဗ္ဗေရှင်၌ဖြစ်၏နိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်၌ပိဿာနိဗ္ဗာန်၏ဉာဏ်နိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်၌ဉာဏ်အာယုံပြုသောအခင်ဖြစ်ပေါ်လာတဲ့မဉ္ဇဏတိကပိဿာနောက်ကလာ၌ဖြစ်၏ဓမ္မတိတိအမည်ရတဲ့တရားဆိုတာကသင်္ခါရဒုက္ခသစ္စာလုံးဝရသစ္စာအမည်ရတဲ့သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအခင်ရ၌တည်နေတဲ့ဉာဏ်ကိုဓမ္မတိတိဉာဏ်ခေါ်တဲ့ဝိပဿနာဉာဏ်လေးပဲအဲ့ဒီဓမ္မတိတိအမြင်ရနေတဲ့ဒီဝိပဿနာဉာဏ်ကအရှိကဖြစ်တယ်။မဲ့ညာနိဗ္ဗာန်ကိုအာယုံယူပြီးဖြစ်ပေါ်လာတဲ့မဲ့ညာကနောက်မှဖြစ်ပါတယ်လို့ဒီလိုဖျားရှင်ကသူဒီမှာပရဘိတ်ကိုဟောထားတယ်။ဘာယူရချက်နဲ့ဟောတယ်လဲဆိုတော့သုတ္တမုံရင်မှာကတော့သူဒီမှာပရဘိတ်ကဒီနိဗ္ဗာန်ဟာအဘိညာရဲ့အဆုံးမှာဖြစ်ပေါ်တယ်လို့သူကသဘောပေါက်နေလို့မဟုတ်ပါဘူး။မဲ့ညာဖုံညာဆိုတာကအဘိညာရဲ့အဆုံးမှာပေါ်လာတဲ့ဉာဏ်မျိုးပေါ်ကိုဝိပဿနာဉာဏ်ရဲ့အဆုံးမှာပေါ်လာတဲ့တရားဖြစ်တယ်လို့ဒီလိုသိအောင်ဘုရားကဟောပေးတာပါနော်။ကဲ။ဆိုလိုရင်းလေးကဝိပဿနာဉာဏ်ကြီးကဥပါဒိတရားတတ္တိနဲ့ကျေစုပြုမပြင်ဒီမဲ့ညာဘယ်လိုမှ မပေါ်နိုင်ဘူးခုဒီမှာလဲဝိပဿနာဉာဏ်ကနေဒီဥစေတ၄ဒီစတဲ့ကိလေသာတွေကိုဒီတဲ့ငါအဖြစ်မဖြိုထားနိုင်ရင်ဝိပဿနာမဉာဏ်ကဒီဒိဋ္ဌိကိုအကျွတ်မဲ့ဘယ်လိုမှပယ်တတ်နိုင်တဲ့ဆောင်းအာမရှိဘူးဒါကြောင့်ဝိပဿနာဉာဏ်ကသူ့အထင်နဲ့သူကိလေသာကိုဆံရကိလေသာကိုဒီတဲ့ငါအဖြစ်ပယ်ရမယ့်လုပ်ငန်းရှိပါတယ်ကဲနောက်တစ်ခုခန္ဓာတော်ဥရိယတသနိနာနန္ဒနယောပကတောဟောတိနဝနဝနာဥပဒါဝဘောဓတော်ခန္ဓာတော်ခန္ဓာအဖြစ်ဥရိယတသနိနာဖြစ်မှုကိုရှုမြင်ခြင်းဖြင့်နန္ဒတယောနန္ဒတိတိပါကတော်ထင်ရှားလာသည်ဟောတိဖြစ်၏ငုဏကအဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားဒီထင်ရှားဖြစ်ခြင်းကြောင့်ယုတ်ဒီနန္ဒီထင်ရှားဖြစ်ပုံကိုဆုတာကငုဏကအကြောင်းတရားအဖြစ်ဖြစ်မှုကိုရှုနည်းအဲ့ဒီအကျိုးဖြစ်တဲ့ယုတ်ဒီနန္ဒီရဲ့ခဏမဲ့ဖြစ်တဲ့ဖြစ်မှုကိုရှုနေတာကခဏအဖြစ်ဖြစ်မှုကိုရှုနည်းအဖြစ်တဲ့ပဲကွက်ရှုတယ်အဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာခန္ဓာအပြင်ဒီအဖြစ်ကိုမြင်လိုက်လို့ရှိရင်နန္ဒနဲ့ဒီသင်္ခါရလာတယ်ဘာဖြစ်လို့နဝနဝနာဥပါဒါဝဘောဓတော်နဝနဝနာအတိအသေးသောပရမတရားတို့ဤဥပါဒါဝဘောဓတော်ဖြစ်မှုကိုဉာဏ်ဖြင့်ထိုးထွင်း၍သိမြင်နေခြင်းကြောင့်ဒီပရမတရားတွေကအတိအသေးထက်ခက်ထက်ခက်ဖြစ်နေတာကိုဉာဏ်နဲ့ထိုးထွင်းကြည့်တယ်အတိတော့ဖြစ်လိုက်ပြတ်သွားနောက်ထပ်အတိထက်ဖြစ်တယ်နော်ဖြစ်ပြီးတော့ပြတ်သွားပြန်တယ်နောက်ထပ်အတိထက်ဖြစ်ပြန်တယ်အဲဒီလိုဖြစ်လိုက်ပြတ်လိုက်ဖြစ်တဲ့ပြက်လိုက်နဲ့အစ်စ်အစ်စ်တွေထက်ခက်တက်ခါဖြစ်ပြီးနေတာကိုညာနဲ့ထွန့်ဖောက်သိလိုက်တဲ့အတွက်နန္ဒတဏီကိုသွားသိပရောဖက်အတန်တရန်တော့မှန်တယ်သိပ္ပိယသိလိုက်တော့ပရောဖက်ကဒီကောင်လဲဟုတ်လားမဟုတ်ဘူးဒီကောင်မီးဒီကောင်ဒီကောင်မီးဒီကောင်အဲ့ဒီပုံစံတိုင်းမှာယုံနာတဏ္ဍအစဉ်တရန်နဲ့တော့မှန်တယ်ဒီတဏ္ဍအစဉ်မှာရှိတဲ့ယုတ်တင်နန္ဒီကိုလှမ်းကြည့်လိုက်တဲ့ဆိုဖြစ်လဲပြက်လဲဖြစ်လဲပြက်လဲဖြစ်လဲပြက်လဲနဲ့အစ်စ်အစ်စ်ထက်ခက်တက်ခါဖြစ်နေတာကိုညာနဲ့မြင်တယ်မြင်တဲ့အတွက်တခုတည်းဆိုတော့သဘောရှိအောင်လားမရှိတော့ဘူးဒါကြောင့်အထံတုထုတရံတတရံဒိဋ္ဌိပစ္စဟတိအထထုတ္တိမြာအခါ၌တုထုတရံအလုံးအလုံးကောင်းမွန်စွာတတရဒိဋ္ဌိတတတဒိဋ္ဌိကိုပစ္စဟတိပဲဆို၌ဤမြဲပါတဲ့ယုတ်တိဏ္ဍိမြဲနေပါတဲ့ဆိုတဲ့ဒီတတရဒိဋ္ဌိကြီးကိုပဲဆို၌တဲ့ဆိုအာရှိပါပြီအတ္တလည်းမြဲပါတဲ့ဆိုတဲ့တတရဒိဋ္ဌိကိုပဲဆို၌တဲ့ဆိုအာရှိပါပြီယုတ်တိဏ္ဍိကိုအတ္တလို့ယူပြီးဒီအတ္တဟာမြဲပါတယ်ဆိုတဲ့ခံယူချက်ကိုဒီခါမှကောင်းကောင်းကောင်းဆုံးပယ်နိုင်သွားတယ်ယုတ်တယ်နဲ့လည်းမခိုင်းပါနဲ့မပြည့်စုံပဲအကျင့်ကဲတည်နေတဲ့အတ္တကိုရှာဖွေကြည့်တော့လည်းမတွေ့ဘူးတွေ့နေတာကယုတ်နံဒီယုတ်နံနေရာလည်းဖြစ်ပြီးတာနဲ့ဖြစ်ချင်းအသိအသိဖြစ်လိုက်ပြက်လိုက်ဖြစ်ပြီးတာနဲ့ပြက်သွားတယ်ပြက်ပြီးအသိထပ်ဖြစ်တယ်ဖြစ်ပြီးတာနဲ့ပြက်သွားတယ်အဲ့ဒီလိုအသိအသိထက်ခါတက်ခါဖြစ်ပြီးပြက်နေတဲ့သဘောကိုဉာဏ်နဲ့မြင်နေတဲ့အခါမှာဒီသတ္တရတိတိကိုပယ်နိုင်တဲ့သွန်အားဖြစ်သွားတယ်ဒိဋ္ဌိစအနုပါကမ္မတမျိုးပဲဒိဋ္ဌိကိုပယ်နှုတ်တဲ့ဤစနစ်တစ်ခုပဲလည်းတကောင်တခုပဲကဲနောက်တခုပိစီယဒောသတဥဒိယဘယတတနေနအခဘရနယောပကတောဟောတိဓမ္မနာအဝတဟောတိဘာဝဘောဘောဓတောပိစီယဒောဥဒိယဘယတတနေနအကြောင်းတရားအဖြစ်ဖြစ်မှုပြတ်မှုကိုရှုမြင်ခြင်းဖြင့်အတ္တထိုယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌အခဘရနယောအခဘရနိတိပကတောထေရှားလာတိဟောတိဖြင့်အကြောင်းတရားအပြင်ဖြစ်မှုပြမှုကိုရှုတဲ့ထိုယောဂီပုဂ္ဂိုလ်ရဲ့တန်တမ်းမှာအပြာပါရဏီထင်ရှားလာတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤစသည်ဖြင့်ရှုအဲ့ဒီလိုရှုပြီဆိုရင်ထိုပုဂ္ဂိုလ်ရဲ့အတိညာမှာအကြောင်းတရားထင်ရှားပြည့်လို့အကျိုးတရားထင်ရှားပြည့်ဖို့အကြောင်းတရားတွေထုတ်လို့အကျိုးတရားထုတ်ဖို့နှစ်ခုကိုမြင်တဲ့အတွက်အကြောင်းအပြင်ဖြစ်မှုပြမှုကိုရှုနေတယ်လို့ခေါ်ပါတယ်အဲ့ဒီလိုရှုလိုက်တဲ့ပုဂ္ဂိုလ်တဏ္ဍာမအပြာပါရဏီထင်ရှားလာမယ်ဘာကြောင့်လဲဓမ္မနာအဝတ္တဝုဒ္ဓိဘာဝဝဘောဓတော်ဓမ္မနာယုံနာပရမတရားတို့ရဲ့အဝတ္တဝုဒ္ဓိဘာဝဝဘောဓတော်ဘလို့အကြိုက်အလိုသောမလိုက်ပါသည်ဤသဘောကိုဉာဏ်ဖြင့်ထွန်းဖောက်၍သိမြင်နေခြင်းကြောင့်ဒီမိမိတို့ရဲ့အလိုအတိုင်းဖြစ်တာမဟုတ်ဘူးသူတို့ဘာတို့ရဲ့အလိုအတိုင်းဖြစ်နေတာမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါတို့ရဲ့အလိုအတိုင်းဖြစ်နေတာမဟုတ်ဘူးဒီနည်းအားဖြင့်ပြောရင်ပေါ့သာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကဒီယုတ်တဲ့ဒီနန်တွေကိုပရမအတ္တလို့ခေါ်တဲ့ဖန်ဆင်းခြင်းကဖန်ဆင်းလိုက်လို့ဇီဝအတ္တခေါ်တဲ့ဒီယုတ်တဲ့နန်တွေဖြစ်နေရပါတယ်လို့လက်ခံကြဒီတော့အကြောင်းတရားပဲကြည့်လိုက်တော့လေဖန်ဆင်းရှင်ဆိုတာလှမ်းကြည့်လိုက်တော့တွေ့လားမတွေ့ဘူးအကြောင်းတရားပဲကြည့်လိုက်တော့လေအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့သဘောတွေအဲ့ဒီတရားတွေကလည်းဖြစ်ပြီးပြည့်နေတယ်နိစ္စသာဝရအဖြစ်တည်နေတဲ့သာဝရဖျားမျိုးဟုတ်လားမဟုတ်ဘူးပရမအတ္တမဟုတ်ဘူး အကျိုးတရားပဲကြည့်လိုက်တော့လေအကျိုးခဲမပြည့်စုံပဲတည်နေတဲ့ဇီဝအတ္တဆိုတာဟုတ်လားမဟုတ်ဘူးယုတ်တရားအတုပုံနံတရားအတုပုံနှစ်ဖက်လုံးမှာပုဂ္ဂိုလ်တ attva ဖန်ဆင်းခြင်းလို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်တ attva ဒီစုံသူရဲ့အလိုအတိုင်းဖြစ်နေမှုရှိလားမရှိဘူးအဝိဇ္ဇတနာဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေထင်ရှားဖြစ်လာရင်ဒီယုတ်ဒီနံတွေထင်ရှားဖြစ်လာအဝိဇ္ဇတနာဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေချုပ်ငြိမ့်သွားရင်ဒီယုတ်ဒီနံတွေချုပ်ငြိမ့်သွားဘယ်သူရဲ့အလိုဆန္ဒအတိုင်းမှဖြစ်နေသည်မဟုတ်ဘူးအကြောင်းတရားပဲကြည့်လိုက်တော့လည်းပုဂ္ဂိုလ်တ attva မရှိခန္ဓာချင်းမရှိအကျိုးတရားပဲကြည့်လိုက်လည်းပုဂ္ဂိုလ်တ attva မရှိအခန့်ချင်းခါတဲ့အတ္တမရှိဘူးနှစ်ဖက်လုံး၌ဓမ္မသဘာဝတစ်ခုခုဖြစ်ပေါ်လာအောင်ကြိုးစားအထောက်နေတဲ့ဗျာပါဒတ္တိမရှိဘူးနော်ခန္ဓာနိုင်တဲ့ဗျာပါဒတ္တိမရှိဘူးအဲ့ဒီမြာမရတ္တိမရှိတဲ့အဂ္ဂဘရနီးကိုသွားပြီးတော့ယောဂီပုဂ္ဂိုလ်ကဉာဏ်နဲ့မြင်လိုက်မယ်ဒါကြောင့်အဂ္ဂဘရနီးထင်ရှားလာပါတယ်ဆိုပြီးဖွင့်တာဒီတော့ဒီအဂ္ဂဘရနီးထင်ရှားရင်ဘာဖြစ်လဲအထာသုတ္တရံအထာဒိဋ္ဌိမဇ္ဈဟံဒီအထာသောသောထင်ရှားလာရအခါ၌သုတ္တုတရံအလုံးအလုံးကောင်းမွန်စွာအထာဒိဋ္ဌိအထာဒိဋ္ဌိကိုပဇ္ဇဟတိပဇ္ဇနိုင်ဖြန့်စင်းခြင်းအထာကြီးရှိပါတယ်ဆိုတဲ့ခံယူချက်ကိုလည်းပဇ္ဇနိုင်တယ်အဖန်စင်းခံရတဲ့အထာလေးရှိနေပါတယ်ဆိုတဲ့ဒီခံယူချက်ကိုလည်းပဲဆိုနိုင်တယ်အတ္တဝါရဖြိုးတယ်ဒိဋ္ဌိကအနုပဓမ္မပဲနော်ဆရာကြီးကဒီလိုဒိဋ္ဌိတွေကိုဖြိုးဖို့တရားတွေကိုဟောပေးနေတာဒီဟန်တွေကတော့ဘယ်လိုဖြိုးရမလဲဆိုတာနားလည်တယ်ဘာဖြစ်လဲတို့ကဒီအဆင့်ထိရောက်ပြီးသားဉာဏ်နဲ့ပြသပြီးသားဖြစ်နေနော်နောက်တစ်ခုပိဋကတော်ပဏ္ဏဥရိယတတနေနဧဝံဓမ္မတာနယောပကတောဟောတိပိဋကနုရူပေနဖရတဥပါဒဝါဘောဓတောပိစီယတော်ဥရိယတတနေနအကြောင်းတရားအဖြစ်ဖြစ်မှုကိုရှုမြင်ခြင်းဖြင့်အကြောင်းတရားအဖြစ်ဖြစ်မှုကိုရှုရဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသတ္တိဖြစ်ဖြစ်မှုကိုရှုရရှုလိုက်တဲ့အတွက်ဧဝံဓမ္မတာနယောဧဝံဓမ္မတာနိတိပါကတော်ထင်ရှားလာသည်ဟောတိဖြစ်ဧဝံဓမ္မတာနိထင်ရှားလာလိမ့်မယ်ဘာဖြစ်လဲပိစီယနုရူပေနအကြောင်းတရားနှင့်လျော်သောဖလတ္တအကျိုးတရားဤဥပါဒဝါဘောဓတော်ဖြစ်မှုကိုဉာဏ်ဖြင့်ထိုးသွင်း၍သိမြင်နေခြင်းကြောင့်သည်အကြောင်းတရားနဲ့လျော်တဲ့အကျိုးတရားတွေဖြစ်ဖို့ကိုညာနဲ့ထွန်းဖို့သိကြတဲ့အတွက်ယောဓမ္မတာနိထင်ရှားလာမယ်အဝိဇ္ဇတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေကြောင့်ဖြစ်ခင်ဘာသာဖြစ်တယ်ဝိညာဉ်နဲ့ရောသတ္တရဏဖတ်တာဝိရဏခေါ်တဲ့အကျိုးတရားသာဖြစ်တယ်တခြားအကျိုးတစ်စုံတရားဖြစ်တာမတွေ့ရဘူးအကြောင်းနဲ့လျော်ညီတဲ့အကျိုးတရားသာဖြစ်တယ်နန်းကိုကြိတ်လိုက်ရင်နန်းစီပဲဖြစ်ပြန်ကိုကြိတ်လိုက်ရင်ပြန်ရည်ပဲဖြစ်တယ်။နှမ်းကိုကြိတ်လိုက်လို့သဲဖြစ်မလားဘူး။သဲကိုကြိတ်လိုက်လို့နှမ်းစီဖြစ်ပေါ်မလားဘူး။နော်။အဲ့ဒီပုံစံအတိုင်းပဲဒီမှာဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေထင်ရှားဖြစ်နေတာကိုညာနဲ့မြင်ပြီးဆိုရင်ဒီအကြောင်းတရားကြောင့်ဖြစ်ရမယ့်အကျိုးကိုနှမ်းကြည့်လိုက်ရင်ဝိညာဉ်နဲ့ရောသတ္တနာဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားသာတွေ့တယ်။တခြားအကျိုးတစ်စုံတည်းချက်လို့မတွေ့ဘူး။ဖြစ်ခြင်းရာဖြစ်တဲ့သဘောကမရှိဘူးအကြောင်းနဲ့လျော်ညီတဲ့အကျိုးတရားတွေဖြစ်ပေါ်နေတာကိုသွားပြီးတွေ့တွေ့တဲ့အတွက်ကြောင့်အေဝံဓမ္မတာနည်းကိုဒါသဘောပေါက်တယ်ဖြစ်ခြင်းရာကစဉ်ကရဲ့ဖြစ်ခြင်းလို့ဖြစ်နေတဲ့လောကမဟုတ်ဘူးအကြောင်းနဲ့လျော်တဲ့အကျိုးသာဖြစ်နေတာကိုဉာဏ်နဲ့မြင်လိုက်တဲ့အတွက်ဘာဖြစ်လဲအထာသုတ္တရံအံကရိယဒိဋ္ဌိပဇဟံဒီအထာသုတ္တိမြင်ရအခါ၌သုတ္တရံအလုံးအလုံးကောင်းမွန်စွာအံကရိယဒိဋ္ဌိအံကရိယဒိဋ္ဌိကိုပဇဟံဒီပဲဆိုနိုင်ပြုတော်လည်းပြုတည်မမြည်ပါဘူးဘာပဲလုပ်လို့လုပ်တည်မမြည်ဘူးဆိုတော့လုပ်ငန်းရကူပယ်တဲ့အဂရိယဒိဋ္ဌိကံကိုပယ်တာပဲကံကိုပယ်ရင်ကံအကျိုးကိုလည်းပယ်ပြီးဖြစ်သွားတယ်ကံကံအကျိုးကိုပယ်နေတဲ့ဒီအဂရိယဒိဋ္ဌိကိုဖြိုခွဲနိုင်တဲ့စွမ်းအဖြစ်တယ်ပယ်နှုတ်ပြနိုင်တဲ့စွမ်းအဖြစ်ဒါကြောင့်ကိုလိုအကြောင်းအကျိုးနှစ်ခုကိုဆက်ဆက်ပြီးတော့ဝိပဿနာရှုခွဲကိုရှုနေခြင်းသည်ရှုနေတဲ့ယောဂီပုဂ္ဂိုလ်အဖို့အသိဉာဏ်ဖြင့်ဖုံဖြိုးမှုတွေတိုးပွားမလာဘူးလားသူပါလာတယ်သစ္စာလေးပါလဲထင်ရှားလာတယ်အနုလောမပရိစ္ဆာသမုပ္ပါပရိလောမပရိစ္ဆာသမုပ္ပါပရိစ္ဆာသမုပ္ပါနဲ့တရားတွေလဲထင်ရှားလာတယ်ဧကတဏီနန္ဒတဏီအဘယဗရဏီအေဝံတဗရဏီဆိုတဲ့ဒီကြီးတွေလဲထင်ရှားလာတယ်အဲ့ဒီကြီးတွေကိုလဲကောင်းစွာပဲခွန်နိုင်တဲ့သွန်အားတွေရှိလာတယ်ဒါရင်လားဆိုတော့မကသေးဘူးလက္ခဏာရေ၃ဓာတ်ဘုဖို့လက္ခဏာ၅ပါးထင်ရှားလာတယ်ဘယ်လိုလဲပိစီယတော်သန္တဥရိယတတနေနအနတ္တလက္ခဏာပကတံဟောတိသမဏန္နိရိဟာကတပစ္စယပရိပါဒဟုတိတဝါဘောဓတောပစ္စယတောဥရိယတတနေနအကြောင်းတရားအဖြစ်ဖြစ်မှုကိုရှုမြင်ခြင်းဖြင့်ဝိဇ္ဇဖြစ်ခြင်းကြောင့်ယုတ်ဖြစ်ဒနာဖြစ်ခြင်းကြောင့်ယုတ်ဖြစ်တတ်ခြင်းဖြင့်အကြောင်းတရားထင်ရှားဖြစ်လို့အကျိုးယုတ်ဒီနန္ဒီထင်ရှားဖြစ်ပုံကိုရှုတယ်ရှုလို့မြင်ပြီးဆိုရင်ဘာဖြစ်လဲ နန္တလက္ခဏဘဂတံဟောတိအနတ္တလက္ခဏအနတ္တလက္ခဏတိဘဂတံထင်ရှားလာသည်ဟောတိဖြင့်အနတ္တလက္ခဏထင်ရှားလာသည်လက္ခဏရေသုံးတံမထင်ရှားခင်မခုနိဗ္ဗာန်ရောက်နော်မရောက်ဘူးခဏခဏပြောနေနော်ဒီအနတ္တညာအငင်တန်ရှိအတွက်ကအကြောင်းတရားတွေထင်ရှားခင်အကျိုးတရားထင်ရှားဖြစ်ပုံကိုရှုလို့မြင်ရမြင်တဲ့အတွက်အနတ္တလက္ခဏထင်ရှားတယ်ဘာကြောင့်ထင်ရှားလဲဓမ္မနံယုံနံကြောင့်ကြောသင်္ခါရတရားတို့ဤနိရိဟကတပညာပရိပါတဝိတာဝဘောဓတောနိရိဟကကျိုးစားအထုမှုဗျာပါရအကျင်းပညာပရိပါတအကြောင်းနဲ့လည်းဆက်ဆက်ပြီးဖြစ်နေတယ်ပညာပရိပါတဝိတိကျိုးစားအထုမှုဗျာပါရလည်းကျင်းပြီးတော့အကြောင်းနဲ့ဆက်ဆက်ပြီးဖြစ်နေတဲ့သဘောဝကိုလည်းဉာဏ်နဲ့ထိုးထွင်းသိတယ်ခေါင်းကအဝိဇ္ဇတနာဥပါဒတေခရကံစတဲ့အကြောင်းတရားဒီဘက်ကိုဆန်းကြည့်လိုက်ပေါင်းစုပြီးပြောမယ်ဆိုရင်အဲ့ဒီအကြောင်းတရားတွေမှာရှုထတဲ့ယောဂီများတော့ဘုသဘောပေါက်လိမ့်မယ်။အဝိဇ္ဇာတဏှာဥပါဒတေကာရကံစားတဲ့အကြောင်းတရားတွေမှာတို့ဝိညာဉ်နဲ့ယောတလနာဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေဖြစ်အောင်တို့ကြိုးစားကြလို့ဆိုတဲ့အထောက်ဖို့ကြောင်းကြအကြံပါလိုက်ရှိလား။မရှိဘူး။နောက်တစ်ခုပရိစ္ဆာသမုပ္ပါပထမနည်းနဲ့ပြောမယ်။အဝိဇ္ဇာကြောင့်တေကာရဖြစ်တယ်။အဝိဇ္ဇာကလည်းတေကာရကငါဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင်းကြအကြံပါလိုက်ရှိလား။မရှိဘူး။ဗျာမာရမရှိဘူး။ရပါတော့မရှိဘဲနဲ့လို့နောက်တစ်ခုပြည့်စည်ပရိပါဒအကြောင်းနဲ့ဆက်သက်ပြီးဖြစ်မှုကိုတော့အများနဲ့တွေ့တယ်။ဘာဖြစ်လို့လဲ?အဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေထင်ရှားဖြစ်ပေါ်လာမှဒီဘက်ကဝိညာဉ်နဲ့ယုတ်တဏှာဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားကဖြစ်တယ်။အဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေချုပ်သွားတာနဲ့ဝိညာဉ်နဲ့ယုတ်တဏှာဖတ်တာဝိညာဉ်ခေါ်တဲ့အကျိုးလည်းချုပ်သွားတာကိုတွေ့နေရတယ်။ဒါကြောင့်ဒီအကြောင်းကြောင့်ဒီအကြောင်းတရားမှာဒီအကျိုးဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကြောင်းကြပြားပါတာတတ္တိမရှိပြီမဲ့လို့ဒီအကျိုးတရားတွေကိုဖလန့်ပြီးကြည့်လိုက်တော့ဒီအကျိုးနဲ့ဆက်ဆက်ပြီးဖြစ်နေတာဆိုတာကိုလည်းဉာဏ်နဲ့မမြင်ဘူးလားမြင်နေပြီအဲဒီလိုမြင်နေတဲ့အတွက်ကြောင့်အနတ္တလက္ခဏာအထင်ရှားလာတယ်အတ္တကြောင့်ဒီရုပ်တွေနာနေဖြစ်နေတာမဟုတ်ဘူးဒီရုပ်တွေဒီနာနေမှလည်းအတ္တမရှိဘူးဖန်ဆင်းတတ်တဲ့ဒီပရမအတ္တကြီးကြောင့်လည်းဒီရုပ်တွေဒီနာနေဖြစ်ပေါ်လာရတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီမှာအတ္တမရှိတဲ့အနတ္တဝါဒအမြန်အမြင်ကြီးတန်ရှင်းလာလိမ့်မယ်ကံကြံတရားကြီးကိုမကောင်းဘူး။သိကောင်းတယ်သိကောင်းတယ်နော်။မဲ့ဖို့နိဗ္ဗာန်ရတာမရတာခဏထားပါဦး။ဒီအတိတ်ဉာဏ်လူတော့ပဲလောကမှာရဖို့လွယ်ပါမလား။မလွယ်ပါဘူး။ခြားခြားလေးနေကြတာပေါ့ဒီနေ့သံသရာကြီးအနောက်တိုင်းစိုက်ကောလော်ဂျီတို့ဖလော့ဆော့ပြီးတော့ကြည့်လိုက်ရင်ဒီနေ့မှခြားခြားလေးနေတဲ့နေပဲဖြစ်ပါလေနော်။ဘုဒ္ဓဝါဒကလွှဲရင်တခြားဝါဒတွေမှာဒီပုံစံမျိုးနဲ့စနစ်တကျအရှုပ်ွက်မရှိဘူး။လုံထုံးလုံနီးမရှိဘူး။ဝိထာနဲ့အတိညာတန်ရှင်းမှုမရှိဘူးကျင့်စဉ်ထင်ရှားမရှိကြဘူးသံတဝါဝနဲ့တွန်းနေကြအဲဘာလဲလဲခရစ်မပေါ်ဘူးနှစ်ပေါင်း4000နဲ့ဒီ400နဲ့ဘယ်လောက်လားအဲ့ဒီလောက်တက်ကဒီကဘာမြေကြီးကိုဘုရားသခင်က6ရက်ခဲနဲ့အပြီးတော်ဝါဒင်းနဲ့ဒီကဘာမြေကြီးကဘာလောကကြီးကို6ရက်နဲ့အပြီးဖန်ဆင်းထားပါတယ်ဆိုတာကိုမျက်စိမှိတ်ပြီးတော့ယုံနေရတဲ့ခေတ်ပါဟုတ်တယ်မလားဒီတော့ဒါမင်းနဲ့ဒီနေ့သိပ္ပံကပဲတက်တင်ပြနေပါတယ်ဒီကဘာမှာတချို့ကြောက်တည်းထားတန်းခင်းအထိချီးပြီးတော့သက်တမ်းရှင်းနေတဲ့ဆရာကတော့သူတို့တက်တင်ပြနေပါတယ်အဲ့ဒီတက်တင်ပြနေတဲ့သိပ္ပံဆရာကြီးပဲခရစ်မဘာဘီနှစ်ပေါင်း4000ကျော်လောက်ကဒီကဘာကြီးကိုချောက်ရနေအပြီးဖန်ဆင်းခဲ့ပါတယ်ဆိုတဲ့ဒီဝါဒကိုလည်းကောင်းကောင်းမစွန့်နိုင်သေးဘူးဟုတ်တယ်မလားတန်းတော့ချားလဲလဲနေတဲ့ဘဝရှိကြပါဒီနောက်တစ်ခုခန္ဓာတော်ဥရိယဗျာဒတနေနအနိစ္စလက္ခဏာပါကတံဟောတိဟုတ်တော်အဘောဝဝဘောဓတော်ဥပန္တပရန္တဝိဝေကဝါဘောဓဒေါသခဏတော်ဥရိယဗျာဒတနေနာခဏအဖြစ်ဖြစ်ပြကုန်ရှိမည်အခြင်းဖြင့်အနိစ္စလက္ခဏအနိစ္စလက္ခဏာဒီပါကတံထင်ရှားလာသည်ဟောတိဖြစ်၏ခဏအဖြစ်ဖြစ်ပြရှိတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ဝိဇ္ဇာလည်းဖြစ်ပြအနိစ္စသင်္ခါရလည်းဖြစ်ပြအနိစ္စသတိဖြစ်ဒီလိုခဏအဖြစ်ဖြစ်ပြရှိရှုလိုက်လို့ရှိရင်ဘာဖြစ်လဲအနိစ္စလက္ခဏပါကတံဟောတိအနိစ္စလက္ခဏထင်ရှားလာတယ်ဘာဖြစ်လို့လဲဟုတ်တော်ဝါအဘောဝါဝဘောဓတော်ဟုတ်တော်ဝါဖြစ်ပေါ်ပြီအဘာဝဝဘောဓတော်မရှိခြင်းအဘာဝသဘောကိုဉာဏ်နဲ့ထွန်းဖောက်ပြီးအသိဉာဏ်ခြင်းကြောင့်ဒီဖြစ်တော့ဖြစ်တယ်ဖြစ်ပြီးတော့ပဲရောက်ပါလေမရှိခြင်းအဘာဝသဘောကိုပဲပြန်ရောက်ပါလေဖြစ်ပြီးတော့လည်းမရှိခြင်းအဘာဝသဘောကိုပြန်ရောက်သွားတာကိုဉာဏ်နဲ့ထိုးထွင်းသိနေတဲ့အတွက်ကြောင့်အနိစ္စလက္ခဏာထင်ရှားတယ်တစ်ချက်နောက်တစ်ခုပုဗ္ဗန္တပရန္တဝိဝေကဝဘောဓတော်သပုဗ္ဗန္တအပရန္တရှင်းစွန်းနောက်အစွန်းဆုံးနဲ့ဝိဝေကကင်းချိန်မှုကိုအဝဘောဓတော်ထိုးထွင်းသိနေ။ရှင်းပဲနောက်ပဲရှင်းအဆုံးပဲကြည့်လိုက်လဲကင်းချိန်နေတယ်။နောက်ဆုံးပဲကြည့်လိုက်လဲကင်းချိန်နေတယ်။ဘာပြောတာ။နည်းနည်းလေးစကားလုံးလွယ်အောင်ထပ်ပြော ယုတ်တရားတွေကိုခုချုပ်ထားတဲ့ယောဂီများယောဂရကိလေတွေတက်ခွင့်နေတဲ့ယောဂီများအာယုန်ယိုကြည့်တာမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမဖြစ်ခင်ကလည်းသူပြင်ငါဖြစ်မယ်ငါပြင်သူဖြစ်မယ်စသဖြင့်တန်းစီပြီးစောင့်နေတာမရှိဘူးကိုယ်ဆိုင်တစ်ဆိုင်မှာတော့ပြီးတန်းစီတိုးရတဲ့ပုံစံမျိုးမရှိဘူးဖြစ်ပြီးတော့လည်းတနည်းအားဖြင့်အလောင်းကောင်းကြီးတွေလိုစုပုံပြီးဖြတ်နေတာမျိုးမရှိဘူးဖြစ်ပြီးပြတ်သွားတဲ့အခါနော်ပြီးတော့မဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့လည်းမရှိခြင်းမရှိခြင်းနှစ်ခုရဲ့အလဲကောင်းမှသာလျှင်ယာယီအဖြစ်ဖြစ်ပေါ်လာတဲ့ဓမ္မသဘာဝမဖြစ်ခြင်းကမရှိခြင်းကိုပုဗ္ဗန္တဝိဝေကဖြစ်ပြီးနောက်မရှိခြင်းကိုအပ္ပန္တဝိဝေကခြေအစွန်းမှလည်းကင်းစိတ်နေတယ်နောက်ဆုံးဘက်မှလည်းကင်းစိတ်နေတယ်အဲ့ဒီကင်းစိတ်မှုနှစ်မျိုးကိုညာနဲ့ထိုးထွင်းသိနေတဲ့အတွက်ကြောင့်အနိစ္စလက္ခဏာထင်ရှားတယ်ဒီလိုဆိုရင်ဖြစ်ပြီးတဲ့နဲ့ပြတ်သွားရင်ဘာဖြစ်လို့ဒီခန္ဓာအင်းကြီးကအခုလိုရှိနေရတယ်လို့မေးစရာတော့ရှိတယ်နော်ယုတ်တို့ရဲ့ဖြစ်မှုကဘုနကပြောကြတဲ့အတိုင်းသိတဲ့ခဏတခုအတွင်းမှာဖြစ်နေတဲ့ယုတ်အမျိုးသားဘုံကကံကြောင့်ဖြစ်တာဒီလည်းများစွာရှိတယ်၊သိကြောင့်ဖြစ်တာများစွာရှိတယ်၊ဥဒုကြောင့်ဖြစ်တာများစွာရှိတယ်၊အရဟံကြောင့်ဖြစ်တာများစွာရှိတယ်။ဖြစ်လိုက်ပြီဆိုလို့ချင်းသိတဲ့ခဏဘလောက်အသက်ရှိလဲ18ချက်။ဒီတော့နံပါတ်1စိတ်မှာဖြစ်ပြီဆိုကြတော့ကမ္မဒယောဆိုရင်ဥပ္ပကောထီယောဘင်ယောသုံးခုလုံးမှာဖြစ်တယ်။ကဲနံပါတ်1စိတ်ကြတာတစ်ခါမှဖြစ်ဘူးလားဖြစ်တယ်။နံပါတ်1ကဖြစ်တဲ့စိတ်ကဘယ်ကြောင့်မှသူအဆုံးမလဲ။နံပါတ်18ကြောင့်မှအဆုံးမလား။နံပါတ်1ကဖြစ်တဲ့စိတ်ကြတော့ဟုတ်နံပါတ်18လောက်မှသွားဆုံးမယ်နံပါတ်3မှာဖြစ်တဲ့စိတ်ကြတော့နံပါတ်19လောက်မှသွားဆုံးမယ်အဲ့ဒီလိုပဲသူက18ချက်ပြီးအောင်ရှောက်ပြီးတော့ချက်ရေးတွက်ပြီးတော့ဒီတော့နံပါတ်19လောက်ကနေရပ်ပြီးကြည့်လိုက်ရင်နံပါတ်19မှာတတ္တသီလို့ဆုံးသွားတဲ့ရုပ်တွေလည်းရှိတယ်နံပါတ်19မှာတတ္တမကုံသေးလို့ဆက်လက်ပြီးဖြစ်နေတဲ့ရုပ်တွေလည်းရှိတယ်နံပါတ်19ကျမှစပြီးဖြစ်တဲ့ရုပ်တွေလည်းမရှိဘူးလားရှိနေတယ်ဒီတော့ရုပ်တွေကတစ်ချိန်တည်းမှာဉာဏ်သူဖြစ်မှုပြင်းမှုတွေကသိပြီးအားကောင်းတော့ဘုံလံကြိုးလေးတစ်ခုကိုဖြည်ကြည့်လိုက်ပေါ့အစအဆုံးဖြည်ကြည့်နိုင်မယ်ဆိုလို့ချင်းသူကအုံးစံအမြင်လေးတွေကိုပေါင်းစုပြီးတော့လိမ့်ထားတာဒီနေရာကနေစောင့်ပြီးရက်ကြည့်လိုက်ရင်အုံးစံမြင်လေးတွေဒီစနေတဲ့သဘောနဲ့တွေ့နေတယ်ဆုံးနေတဲ့သဘောနဲ့တွေ့နေတယ်အလဲသဘောနဲ့မတွေ့နိုင်ဘူးကတွေ့နေအဲ့ဒီပုံစံလိုပဲရုပ်တည်းရဲ့ဖြစ်မှုကဒီချိန်ထဲမှာပြန်သူဖြစ်တာတွေကလည်းများတယ်ပြန်သူပြက်နေတာလည်းများတယ်တတမကုန်သေးလို့ဆက်လက်ဖြစ်နေတာလည်းများနေတော့အဲ့ဒီဖြစ်မှုပြင့်မှုတွေကအလွန်လင်းမြန်နေတဲ့အတွက်ဉာဏ်ပညာမျက်စိမရှိတဲ့ပုဂ္ဂိုလ်တွေအဖို့တစ်ဆက်ထဲလို့ထင်နေတာမိသားတကူကံပြီးခတ်တော့တော့ခရင်ရလိုက်လို့ရှိရင်ဘာဖြစ်လဲအဝိုင်းကြီးလို့ထင်ရတယ်လို့ပဲဒီမိချောင်းကြီးပေါ့ဉာဏ်ပညာမျက်စိမရှိရင်တော့တစ်ဆက်ထဲလင်းနေတယ်အမျက်လင်းနေတယ်လို့ထင်ရတယ်တကယ်တော့အမျက်လင်းတာဟုတ်သလားမဟုတ်ဘူးဟိုဘက်ကမိကိုဖြစ်နေတဲ့အကြောင်းဖြစ်တဲ့စိတ်အိမ်မှာတိုင်းနမောသားရဲ့ဟာလက်ပတ်မှုရဲ့နှုံးသားအပေါ်မူတည်ပြီးတော့နော်မြန်မြန်သွတ်သက်လက်ပတ်နေတဲ့အတွက်ကြောင့်တစ်ဆက်သေးလို့ခင်နေရခြင်းဖြစ်ပါတယ်ကဲဒါကြောင့်ခုဒီနေရာမှာလဲမရှိခြင်းနှစ်ခုရဲ့အလေကောင်းမှရာရီအခိုက်တန်အဖြစ်ဖြစ်ပေါ်နေတဲ့ပရမတ္ထဓမ္မသဘာဝတွေကိုညာနဲ့ထိုးသွင်းသိနေတဲ့အတွက်ထိုပုဂ္ဂိုလ်တန်တမှာဗာထင်ရှားလာလဲအိဋ္ဌလက္ခဏာထင်ရှားလာပြီနောက်တစ်ခုဒုက္ခလက္ခဏာပြီးပါကတဟောဒီဥရိယပိယိပတိဗိလနာဝဘောဓတော်ဒုက္ခလက္ခဏံပြီးဒုက္ခလက္ခဏာဒီလည်းပဲပကတံထင်ရှားလာသည်ဟောတိဖြစ်ဒုက္ခလက္ခဏာနဲ့ထင်ရှားလာတယ်ဘာကြောင့်လဲဥဒိယဝေဟိဖြစ်ခြင်းပြခြင်းတို့သည်ပฏิမီလနာဝဘောဓတော်အမြဲမပြတ်ခြင်းပန်းနှိမ့်ဆက်မှုကိုဉာဏ်ဖြင့်ထိုးထွင်း၍သိနေခြင်းကြောင့်ဒီဒုက္ခကဘာပြောရလဲဥဒိယဝေဟိပฏิမီလနာဥဒိယဘယပฏิမီလနာဖြစ်မှုပြမှုတို့ဖြင့်ဉာဏ်ပန်းနှိမ့်ဆက်ဖြစ်ခြင်းပြခြင်းတန်ကျက်တို့ကညံပန်နှိမ့်ဆက်နေတဲ့သဘောကိုဒုက္ခနာရယ်နာရယ်နာရယ်အဲ့ဒါကိုဒုက္ခလို့ပြောလို့ရလားဟုတ်ဘူးနော်ဒုက္ခတော့မှန်ပါတယ်ဒါပေမဲ့အခုဘုရားရှင်ဆိုလိုတဲ့ဝိပါဒနာမှာဒုက္ခကပါလေအဲ့ဒီဒုက္ခအမြင်ရနေတဲ့ဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဥပ္ပကဝေဒနာပဲဖြစ်ဖြစ်ကြံနေတဲ့သင်္ခါရတရားယုံနာသင်္ခါရတရားပဲဖြစ်ဖြစ်ဘယ်တရားပဲဖြစ်ဖြစ်တရားအလုံးဒီပါဖြစ်လေဖြစ်ခြင်းပြခြင်းဒဏ်ချက်ဖြင့်အနှိမ့်ဆက်ခံနေရတဲ့ဒုက္ခသဘောကိုမြင်အောင်ကြည့်ပြီးဒုက္ခလို့ရှုဖို့ပြရတာညွှန်ကြတာပါနော်နားရင်နားရင်လို့တစ်သလုံးထိုင်ပြီးရှုနေဖို့ညွှန်ကြနေတဲ့တရားမျိုးမဟုတ်ဘူးကဲနောက်တစ်ခုအနတ္တလက္ခဏာလည်းထင်ရှားပြီးအနိစ္စလက္ခဏာလည်းထင်ရှားပြီးဒုက္ခလက္ခဏာလည်းထင်ရှားပြီးနောက်တစ်ခုကလည်းသဘာဝလက္ခဏာပြီးမဂ္ဂတံဟောတိဥရိယဘယပရိစ္ဆေနာဝအဘောဓတော်သဘာဝလက္ခဏာလည်းထင်ရှားလာပြီဘာဖြစ်လို့ဥနိယဘေယပရိသေနာဝဘောဓတော်ဖြင်းချင်းပြင်းချင်းဖြင့်ပိုင်းခြားထမှုကိုဉာဏ်နဲ့ထိုးထွင်းသိနေတယ်။ယုတ်တိကြည့်လိုက်နာနေကြည့်လိုက်ဘယ်ယုတ်ဘယ်နာမဲ့ကြည့်ကြည့်ဖြစ်မှုရှိတယ်ပြက်မှုရှိတယ်ဖ ဖြစ်ချင်းဆိုတဲ့အစွန်းတစ်ခုပြင်းချင်းဆိုတဲ့အစွန်းတစ်ခုဒီအစွန်းတစ်ခုဖြင့်ဒီရုပ်တည်းဒီနာဒီမှာပိုင်းခြားကန့်တတ်ပြီးထားတယ်အဲ့ဒီမဖြစ်ခင်ရဲ့ရှင်းမှာလည်းမရှိဘူးပြက်ပြီးတဲ့နောက်မှာလည်းမရှိဘူးမရှိချင်းနှစ်ခုဖြင့်ပိုင်းခြားပြီးထားတယ်ဖြစ်မှုပြက်မှုနှစ်ခုဖြင့်လည်းပိုင်းခြားထားတယ်အပိုင်းခြားခံရတဲ့သဘောကအဲ့ဒီဖြစ်မှုပြက်မှုဖြင့်ပိုင်းခြားတဲ့ဒီသဘောကဒီရုပ်နာတို့ရဲ့ကိုယ်ပိုင်သဘောကလက္ခဏာလေးပဲတာမင်းညာလက္ခဏာလို့ခေါ်ပါတယ်နော်သဘာဝလက္ခဏာနဲ့ထင်ရှားလာတယ်အဲ့ဒီလိုသဘာဝလက္ခဏာထင်ရှားလာတဲ့အတွက်ဘာဖြစ်လဲသဘာဝလက္ခဏေသင်္ကတလက္ခဏာတာဝကာလိကတံမိပကတဟောတိသဘာဝလက္ခဏာထင်ရှားလာပြီဆိုရင်ဒီသဘာဝလက္ခဏာထဲမှာသင်္ကတလက္ခဏာနဲ့သင်္ကတလက္ခဏာနဲ့တာဝကာလိကသဘောလည်းထင်ရှားလာတယ်အခိုက်တသဘောလေးပဲအခိုက်တသဘောဆိုတာကခုနကပြောခဲ့တဲ့အတိုင်းသင်္ကတတရားတွေမှာဖြစ်မှုပြီးမှုပြတ်မှုဆိုတဲ့အခိုက်တသုံးခုရှိတယ်အဲ့ဒီအခိုက်အတန့်သုံးခုကဒီဖြစ်ဖြစ်ဖြစ်ချင်းကိုမြင်ပြီဆိုလို့ချင်းဒီအခိုက်အတန့်သုံးခုသွားပြီးမတွေ့နိုင်တော့တွေ့တယ်အဲ့သင်္ခါရလက္ခဏာနဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာထင်ရှားလာ။ဘာကြောင့်လဲ?ဥဒိယခေနေဥဒိယခဏေဝယတဝယခဏေသဥဒိယကအဘဘဝဘောဓတော်ဖြစ်တဲ့အချိန်ခါမှာပြတ်မှုမရှိသေးဘူး။ပြတ်တဲ့အချိန်ခါမှာလည်းဖြစ်မှုမရှိသေးဘူး။ဖြစ်တဲ့အချိန်ခါမှာပြတ်မှုမရှိခြင်းပြတ်တဲ့အချိန်ခါမှာလည်းဖြစ်မှုမရှိခြင်းဆိုတဲ့ဒီသဘာဝကိုဉာဏ်နဲ့ထုတ်တွင်သိနေတဲ့အတွက်ကြောင့်သင်္ခါရလက္ခဏာတွေလည်းသင်္ချာလာပါပြီ။သုံးလိုက်တော့လက္ခဏာဘယ်နှမျိုးလဲ ?5 မျိုး။အနတ္တလက္ခဏာ၊အနိစ္စလက္ခဏာ၊ဒုက္ခလက္ခဏာ၊သဘာဝလက္ခဏာ၊သင်္ခါရလက္ခဏာဆိုတဲ့ဒီလက္ခဏာ5မျိုးသင်္ချာလာတယ်။ဥရိယပြဖြစ်မှုပြဖို့အကျယ်ကိုရှုတဲ့အတွက်နော်။ရရှိနိုင်တဲ့အကျိုးတွေပဲ။ဒါကြောင့်ဒီလိုရှုခြင်းဒီကောင်းလားမကောင်းဘူးလားမသိဘူးဘယ်နဲ့ဖြစ်မလဲ။ကောင်းပါတယ်။ဒါဒိဋ္ဌိကိုပဲနှုတ်ရင်းအတွက်အကောင်းဆုံးလက်နဲ့ကလေးပဲ။အဲ့ဒီလိုရှုနေတဲ့အချိန်ခါမှာဘာဖြစ်တယ်လဲဝိပါဒနာရဲ့ဉာဏ်ညူကြောင့်တရား7ပါးပေါ်လာတတ်ပါတယ်နော်ဒါပြင်လည်းအဲ့ဒီ7ပါးလုံးကိုတော့ဒီညအကုန်အစင်တော့မပြောနိုင်ဘူးဒါပြင်လည်းဥစဉ်ပြောခြင်းတဲ့အချက်ကလေးတခုတော့ရှိတယ်အဲ့ဒါကတော့ဩဘာဒအကြောင်းလေးကိုနည်းနည်းလေးပြောခြင်းပါတယ်နော်ဩဘာဒအကြောင်းကိုပြောနေတဲ့အချိန်ခါမှာဒီလိုဥဒိယနဲ့ဝဉ္ဇကိုဖြစ်ဥဒိယပြညာအကျယ်ရှုပွားကြီးကိုရှုတဲ့အပိုင်းမှာတော့ယောဂီတော်တော်ခမ်းများကတော့အလင်းအောင်ဒီပုံစံပြောင်းပြီးဖြစ်လာတတ်တယ်။အလင်းအောင်ပုံစံပြောင်းပြီးဖြစ်လာတဲ့အချိန်ခါကျတော့အဲ့ဒီအလင်းအောင်နဲ့ပတ်သက်ပြီးတော့နည်းနည်းလေးဘုသူတန်တစ်ခုတော့ထပ်ပြီးပြောခြင်းပါတယ်နော်။နဝတ္တမေဣတောပုပ္ပေဧဝရူပညာနာဥပ္ပန္နဘုဗ္ဗဧဝရူပပိတိပန္တိဒုက္ခတိမောကောပကောဥပဒါနဥပခာနိကံဒီဥပ္ပန္နပုဗ္ဗအတ္တမကပတ္တောသမိဖလပတ္တောသမိတိအမကမေဝမေကောတိအဖလမေဝသာဖလန္တိခဏတိဩဘာဒဖြစ်ဖို့နော်နဝတ္တမေဣတောပုဗ္ဗေဧဝရူပညာနာဥပ္ပန္နပုဗ္ဗံဒီလိုညာမျိုးရှိကမဖြစ်ခဲ့ဘူးဒီလိုပီတိမျိုးဒီလိုပတ္တိမျိုးဒီလိုဒုက္ခမျိုးဒီလိုအတိမောကမျိုးဒီလိုပက္ခမျိုးဒီလိုဥပဒါနမျိုးဒီလိုဥပ္ပခာမျိုးဒီလိုနိဂန္တိမျိုးရှိကမဖြစ်ခဲ့ဘူး။ဒီလိုဩဘာဒမျိုးလည်းရှိကမဖြစ်ခဲ့ဘူး။မဖြစ်ခဲ့ဘူးတဲ့အတွက်မဖြစ်လေ။အဒါမေကပတ္တသမိဖလပတ္တသမိမချွတ်ဧကံကတော့မဆက်ပြီးဖိုးဆိုင်ပြီးဆိုပြီးတော့အမေကမေဝမေကောဒီအဖလမေဝသဖလန္တိကနန္တိမေမုဒ္ဒါကိုမဲ့လို့သွားယူတယ်။ဖိုးမုဒ္ဒါကိုဖိုးလို့သွားပြီးတော့စွဲယူလိုက်တယ်။တန်တအမေကမေကောဒီအဖလံဖလန္တိကနတော်ဝိပဒနာဝီတိဥက္ကန္တနာမဟောတိမေမုဒ္ဒါကိုမဲ့ဖိုးမုဒ္ဒါကိုဖိုးလို့သွားယူလိုက်တဲ့အခါမှာဝိပဿနာလမ်းကြောင်းဘေးချုံကျသွားပြီဟုတ်တယ်မလားသောအတ္တနောမူလကမ္မထာနာဝိသေစိတောဝနိဂန္တိမေဝအာတတေတောနိတိတတိဩဘာဒသတိမှာလည်းပုံစံမျိုးပဲဖွင့်ထားတယ်နော်ဩဘာဒကိုပဲညာတော့အဖြစ်တာယာနေတယ်နိဂန္ဓိကိုပဲတာယာနေတယ်ဆိုပြီးတော့အဲဝိပါဒနဲ့အရင်ကြီးကြောင့်ဒီကိုအကုန်လုံးဖွင့်ထားပါတယ်နော်အဲဒီတော့ဒီနေရာမှာသောအတ္တနောမူလကမ္မဋ္ဌာနဝိသေစိတောဩဘာဒမေဝအတ္တတင်တော်နိတိတတိသောထယောဂီပုဂ္ဂိုလ်သည်အတ္တနောမိမိဤမူလကမ္မဋ္ဌာနမူလကမ္မဋ္ဌာန်ကိုဝိသေစိတောဆွလွန်၍ဩဘာဒမေဝအယောင်လင်းကိုတန်လျအတ္တတင်တော်တာယာလျက်နိတိတတိထိုင်နေ၏ဒီအကြောင်းလေးကိုတရားပြီးထိုင်နေတယ်ဆိုတော့ဒီအချိန်ခံကြမှာဩဘာဒကဖြစ်သလားလို့မေးစင်ရတော့အရှိနော်အများအဖြစ်နားလည်နေတာကတော့မိမိတို့ရှိတော့ဝိပဿနာဟုတ်ဤမဟုတ်ဤကိုမစင်စားတော့ဘူးဟုတ်တယ်လို့ပုံစံယူထားယူထားပြီးတဲ့အချိန်ခံကြတော့မိမိမှာအလင်းအောင်လေးထွက်လာပြီဆိုတာနဲ့ငါဩဘာဒဖြစ်ပြီဥရိယပြညာရောက်ပြီလို့ဒီလိုမှတ်ကြောက်ချက်တတ်တယ် အဲ့တော့ဩဘာသဟာဒီဥရပြဉာဏ်ကမှတခန့်တနသီးတံဖော်ပြနေရတာဘာဖြစ်လို့လဲအဲ့ဒီအပိုင်းလေးကိုနည်းနည်းထပ်ပြီးတော့ဥစဉ်ရှင်းပြမှာဝိသုဒ္ဓိမေအထင်္ဂရာဒုတိယတေသံမြေနာ290သဗ္ဗယံ933မှာထပ်ပြီးရှင်းထားနော်တထဩဘာသောတိဝိပါဒနောဘာသောဝိပါဒနာဉာဏ်ရောက်ဖြစ်ပါတဲ့ဩဘာသကိုဒီနေရာမှာပြောလို့ရင်ပါတဲ့နော်တသမေဥပ္ပန္နယောဂဝေဆိုတော့နဝတ္တမေဤတော်ပုဗ္ဗေဧဝရူပောဩဘာသောဥပ္ပန္နပုဂ္ဂိုလ်အတ္တမကပတ္တောသမိဖလပတ္တောသမိတိအမကမိဝမေကောတိအဖလဘိယဝဆဖလန္တိကနာတိဤတော်ပုဗ္ဗေနဝတ္တမေဤတော်ပုဗ္ဗေငါရဲ့တန်တမဒီကနေရှင်းတော့ကဧဝရူပောဩဘာသောဥပ္ပန္နပုဂ္ဂိုလ်နဥပ္ပန္နပုဂ္ဂိုလ်ဒီလိုအယောင်အလင်းမျိုးရှင်းတော့ကငါတန်တမမဖြစ်ခဲ့ဘူးဘူးဒီလိုအယောင်အလင်းလို့သာပြောတာပေါ့အယောင်အလင်းလုံးလုံးမဖြစ်ခဲ့ဘူးလို့ပြောတာမဟုတ်ဘူးနော်ခုဖြစ်နေတဲ့အယောင်အလင်းမျိုးကရှင်းတော့ကဒီလိုအယောင်အလင်းမျိုးမဖြစ်ခဲ့ဘူးလို့ပြောတာအခုမှစပြီးအယောင်အလင်းလေးပေါ်တယ်လို့ပြောလို့ရင်းမဟုတ်ဘူးနော်စကားအဓိပ္ပာယ်ကိုသိချင်ကြည့်အဲ့ဒါကြောင့်အတ္တမေဃပတ္တောသမိဖလပတ္တောသမိတိအမေဃမိဝမေဃတိအဖလမိဝဆိုဖလန္တိကနာတိမချွတ်ဧကငါတော့မက်ဆက်ပြီးဖို့ဆက်ပြီးဆိုပြီးတော့မဲ့မုဒ္ဒါကိုမဲ့လို့ဖုံမုဒ္ဒါကိုဖိုးလို့တွန့်ယူခဲ့တယ်နော်အဲ့ဒီလိုယူခဲ့ရင်မဲ့မုဒ္ဒါကိုမဲ့ဖုံမုဒ္ဒါကိုဖိုးလို့ယူခဲ့ရင်ထိုပုဂ္ဂိုလ်ကဝိပဿနာလမ်းကြောင်းကဘေးချောကျသွားပြီချောကျသွားပြီဆိုတော့အပိုင်းမှာလမ်းပြန်တဲ့ရင်အတွက်ဘယ်လိုလုပ်ရမလဲအဲ့ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကိုတောင်းမှပြောမယ်နော်အညာပြောခြင်းနေတဲ့အပိုင်းလေးကတော့ဒီညပြောခြင်းနဲ့အပိုင်းလေးကတော့ဒီဝိပဿနာဘာသာဝိပဿနာအယောင်လင်းပိုင်းမှာဝိနည်းနိမေမဟာဒီဂံဒုတိယတွဲသံမြေနဲ့428 429မှာဖွင့်ထားတဲ့ဘုသူတအရင်းကိုဦးစင်းကနည်းနည်းယောဂီတွေကိုအသိဉာဏ်ပေးခြင်းလို့ပါနော်ပြီးတော့ဝိပဿနာဘာသာဝိပဿနာအယောင်လင်းဆိုပြီးတော့အထက်ကဆရာတော်ကဖွင့်ထားတော့ဒီဝိပဿနာအယောင်လင်းဆိုတဲ့အပတ်တည်းကဘာကိုပြောတာလဲလို့သိဖို့မလိုဘူးလားအဲ့ဒီအကြောင်းကိုဒီကံဆရာတော်ကရှင်းထားတယ်ဒီဒီကံဆရာတော်ကိုသာသနာတော်ကတော့အရိယာသူတော်ကောင်းကြီးအဖြစ်နဲ့အတိအမှန်ပြုပြီးတော့အာသရိယဓမ္မပါဠိဆရာတော်အရှင်ဓမ္မပါဠိဆိုပြီးအမတန်ကြီးညိုလေးစားကြပါတယ်နော်သူရခွင့်ဆိုချက်တွေကလုပ်ငန်းခွင်မှာတရုတ်အင်္ဂတန်နဲ့ပေါ်တယ်မှတ်သားစရာတွေလည်းများစွာပါပါတယ်ကသူကဘာဖွင့်ထားလဲဝိပဿနာဘာတော်တိဝိပဿနာစိတ်ဓာတ်သမုဒ္ဓိတန်တတန်တတိပဋိဒါဥဒ္ဓသမုဒ္ဓါနေသာဘာတုရံရူပံဟောဝိပဿနာဘာသာဆိုတာပါတယ်ဝိပဿနာစိတ်ဓာတ်သမုဒ္ဓိတန်ဝိပဿနာစိတ်ကြောင့်ဖြစ်ပေါ်လာတဲ့ဘာတန်တတိပဋိဒံမိမိရဲ့ယုံနာတန်တအစဉ်မှာကြာရောက်နေတဲ့ဥဒ္ဓသမုဋ္ဌာန်းနဲ့သာဥဒ္ဓသမုဋ္ဌာန်းရုပ်ပြီးတော့ဝိပဿနာစိတ်ကြောင့်ဖြစ်ပေါ်လာတဲ့စိတ္တဇယုတ်တစ်ခုမှတ်ထားသတ္တန္တိပဋိဒါဥဒ္ဓသမုဋ္ဌာန်းနဲ့သာမိမိရဲ့ယုံနာတန်တအစဉ်မှာကြာရောက်လာတဲ့ဥဒ္ဓခေါ်တဲ့ဒီသောတ္တကြောင့်ဖြစ်ပေါ်တဲ့ယုတ်ကတစ်ခုမနှစ်ခုဖြစ်တော့လဲနှစ်ခု